Welcome to the Voice of America in Burmese.
Mingla shi ya mna khin chit cha ba se kham ya. VOA American tan ga ni 2016 khu ne January la 14 ye cha da bari ni mna khin season ni go American Bureau su Washington DC ga ni Myanmar san na chain mna 6 na yi ga ni corona yi thi line no meter 24 32 ne 40 ru ga ni tai yai tan lwin ni ba bi.ကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်ခင်ဗျာဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝိုင်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းကတော့အီရန်နိုင်ငံကဖက်စီတင်တင်ခံထားရပြီးပြန်လွတ်လာတဲ့အမေရိကန်နိုင်ငံရစ်တပ်သား10ဦးကိုအမေရိကန်ပြည်ထောင်စုကချိုးဆိုလိုက်ပါတယ်မြောက်ကိုရီးယားကဟိုက်ဒရိုဂျင်ပုံးစမ်းသပ်ဖောက်ခွဲတဲ့ကိစ္စအပေါ်စိုးရိမ်ပူပန်ကြောင်းမြန်မာနိုင်ငံရဲ့ဌာနကကြေညာချက်ထုတ်ပြန်ပါတယ်အမေရိကန်နိုင်ငံဒေသခံတို့ကြင်ဒီညမှာထွက်မဲ့ပေါ်ဘော့တီစုကြီးဟာဒေါ်လာ1500ကျော်နေပြီဖြစ်တဲ့အတွက်အများစုကအရင်ခုံစာဆောင်စမ်းနေကြပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်းသွတ်တဲ့တင်ပြပေးသမှာပါခင်ဗျာ
ဟုတ်ကဲ့ပါဒီကနေ့နားဆင်ရမယ့်သတင်းလွှာရီထဲမှာဆိုရင်တော့
Think it is to assure the Western community and also Japan and China
ဒါကတော့မြောက်ကိုရီးယားနိုင်ငံကဟိုက်ဒရိုဂျင်ဘုံးစမ်းသပ်ဖောက်ခွဲလိုက်တာနဲ့ပတ်သက်ပြီးမြန်မာအစိုးရကနိုင်ငံခြားရေးဝန်ကြီးဌာနကနေအထူးစိုးရိမ်ကြောင်းကြေညာချက်ထုတ်ပြန်လိုက်တဲ့အကြောင်းကိုမြန်မာအရေးလှုပ်လှေလာသုံးသပ်သူပေါမခဒေးဗစ်စတိန်ဘက်ကပြောသွားတာပါအပြည့်အစုံကိုတရင်အစီအစဉ်ပြီးမှနားဆင်ရမယ်ဒါအပြင်အမေရိကန်သမ္မတအိုဘားမားရဲ့နိုင်ငံတော်အခြေပြမင်ခွန်းနဲ့ပတ်သက်လို့ဝေဖန်မှုတွေထွက်ပေါ်တဲ့တင်းပြည်တော်စုငြိမ်းချမ်းရေးညီလာခံမှာတက်မတော်ကာကွယ်ဦးစီးချုပ်ကနိုင်ငံတော်ကာကွယ်ရေးတော်ဝင်ထမ်းဆောင်မှုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုဖိတ်ခေါ်လိုက်တဲ့အကြောင်းနဲ့ထိုင်းနိုင်ငံကော့တောင်ကျွန်းအပန်းဖြစ်စခွင့်မှာဖြစ်သွားပွားခဲ့တဲ့လူသတ်မှုအတွက်အယူခံဝင်မှုကိစ္စမှာအထောက်အကူဖြစ်စေဖို့မြန်မာအစိုးရကပညာရှင်တွေဆီလွတ်တဲ့အကြောင်းတွေကိုလည်းကြားရမှာပါဒါတွေကိုအလှန့်ပေးခင်အခုအရင်ဆုံးတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံသားတွေကိုကိုစော်ဝင်းလိုက်တဲ့ဒေါက်ခင်မျိုးသက်တို့ကကြေညာပေးပါမယ်ခင်ဗျာ
အီရန်နိုင်ငံရပိုင်နဲ့တဲဆက်ပြက်မြော့ပါသွားပြီးထင်းထင်းခံလဲရတဲ့အမေရိကန်ရေတပ်သား10ဦးပြန်လည်လွတ်မြောက်လာတဲ့အပေါ်အမေရိကန်ပြည်ထောင်စုကကြိုဆိုလိုက်ပါတယ်ဒီကိစ္စဖြစ်ရှင်းနိုင်တာဟာတန်တပန်ရေးအရာအောင်မြင်မှုဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကပြောကြားလိုက်သလိုကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကလည်းအမေရိကန်စစ်မှုထမ်းနေသူတို့လက်ထဲပြန်ရောက်လာတဲ့အတွက်ဝမ်းမြောက်ကြောင်းပြောကြားပါတယ်အမေရိကန်ရေတပ်အမှုထမ်းတွေရဲ့ပြောဆိုချက်တွေကိုမကြားသိရသေးတဲ့အတွက်သူတို့ဘာကြောင့်အခုလိုဖမ်းဆီးခံလဲရတယ်ဆိုတဲ့အသေးစိတ်အချက်လက်တွေကိုမသိရသေးဘူးလို့ဝန်ကြီးကာတာကပြောပါတယ်ပြန်လွတ်လာကြတဲ့အမေရိကန်ပြန်လွတ်လာကြတဲ့အမျိုးသားရေတပ်အမှုတန်း9ဦးနဲ့အမျိုးသမီးအမှုတန်း2ဦးတို့ဟာကာတာနိုင်ငံမှာရှိတဲ့အမေရိကန်စစ်အခြေစားစခန်းကိုရောက်နေကြပြီဖြစ်ပါတယ်အမေရိကန်ရေတပ်အမှုတန်းတွေအဖမ်းခံရခင်ကအသုံးပြုခဲ့တဲ့အမေရိကန်စစ်ရေးရင်ငယ်နှစ်ဆင့်ကိုလည်းအီရန်ကအမေရိကန်နိုင်ငံလက်ထက်ပြန်လည်လွှဲပြောင်းပေးခဲ့ပြီဖြစ်ပါတယ
်အမေရိကန်ထူးတပ်ဖွဲ့တွေဟာအီရန်နိုင်ငံကိုရောက်ရှိနေပြီဖြစ်ပြီး IS စစ်သွေးကြွတွေအခိုင်အမာခြေကုပ်ယူထားတဲ့နေရာတွေကိုပြင်မှတ်ထားပြီးတိုက်ခိုက်မယ်အီရန်တပ်တွေကိုအကူအညီပေးဖို့အတွက်လှုပ်ဆောင်နေပြီလို့American Cavalry ဝန်ကြီး Ash Carter ကဗုဒ္ဓဟူးနေ့မှာပြောပါတယ်။ American Commando တပ်သား200လောက်ဟာ Iraq တွင်အဆက်အသွယ်လုပ်ပြီးဖြစ်တယ်လို့ပြစ်မှတ်အစ်တိုက်ခိုက်မှုအစ်တွေနဲ့အခွင့်အလမ်းအစ်တွေကိုရှာဖွေဖို့အတွက်လှုပ်ဆောင်နေမယ်လို့မျှော်လင့်ကြောင်းလည်းဝန်ကြီး Carter ကပြောပါတယ်။ American Cavalry ဝန်ကြီးဟာ Kentucky ပြည်နယ်မှာရှိတဲ့ Campbell ခန္ဓာမှာမကြခင် Iraq ကိုဆစ်လွတ်တော့မယ်လေးရက်တက်ခွဲ100တိကစစ်သည်တွေကိုမင်ကွန်းပြောကြရမှာအခုလိုကြေညာလိုက်တာပါ။ဒါအပြင်စစ်သွေးကြွတွေကဘာသာရေးဆိုင်ရာကာလီဖိတ်နိုင်ငံထူထောင်မယ်လို့ကြွေးကြော်ထားတဲ့အီရတ်နဲ့ဆီးရီးယားနိုင်ငံတွေမှာ IS တွေတင်ပိုက်ထားတဲ့ကျေပြန့်တဲ့နယ်မြေတွေကိုပြန်ပြီးသိမ်းယူနိုင်မှုအတွက်သူ့ရဲ့အစီအစဉ်တွေကိုချပြခဲ့တာလည်းဖြစ်ပါတယ်။ IS တွေကိုချိန်မုံရင်နဲ့ပတ်သက်ပြီးဝန်ကြီးကာတာဟာနောက်သတင်းပတ်ထဲမှာဗြိတိန်ပြင်သစ်၊ဩစတြေးလျ၊ဂျာမနီ၊အီတလီနဲ့နိုင်သလန်နိုင်ငံတွေကကာကွယ်ရေးဝန်ကြီးတွေနဲ့ပြင်သစ်နိုင်ငံပဲရစ်မြို့မှာတွေ့ဆုံမှာလည်းဖြစ်ပါတယ်။
အစ္စတန်ဘူမြို့တော်ဆူတန်အာမက်ရင်ပြင်မှာဂျာမန်လူမျိုးဆယ်ဦးတည်ဆုံခဲ့ပြီးတခြားလူ15ယောက်ထိခိုက်ဒဏ်ရာရခဲ့တဲ့အသေးခံဘုံးခွဲတိုက်ခတ်မှုနဲ့ပတ်သက်သူတွေကိုသူတွေလို့တန်တရားရှိသူ9ဦးကိုဖမ်းဆီးရမိထားကြောင်းတူရကီအာဏာပိုင်တွေကပြောပါတယ်။နောက်ထပ်တန်တရားရှိသူ4ယောက်ကိုလည်းရဲတပ်ဖွဲ့ကဗုံးထုနယ်မှာဖမ်းဆီးလိုက်ကြောင်းတူရကီဝန်ကြီးချုပ်အာမက်ဒါဗူတိုဂလူကအစ္စတန်ဘူမြို့တော်မှာသတင်းတောက်တွေကိုပြောပါတယ်။ဒီတိုက်ခိုက်မှုမှာ IS အစ္စလာမစ်စစ်သွေးကြွတွေဆက်နွယ်ပတ်သက်နေကြောင်းအတည်ပြုနိုင်ခဲ့ပြီးဖြစ်ကြောင်းထည့်သွင်းပြောဆိုခဲ့ပါတယ်။ဒါပေမဲ့ IS အဖွဲ့ကတော့သူတို့အဖွဲ့အနေနဲ့ဒီတိုက်ခိုက်မှုမှာတာဝန်ယူလှုပ်ဆောင်ခဲ့တဲ့အကြောင်းထုတ်ဖော်ကြေညာတာမျိုးမရှိသေးပါဘူး။လူတအူးကိုအင်ကာနေနောက်မှမှရဲတပ်ဖွဲ့ကဖမ်းဆီးထားကြောင်းပြည်ထောင်ဝန်ကြီးအက်ဖဂန်အာလာကအစောပိုင်းမှာပြောပါတယ်ဒါပေမဲ့ဒီလူဟာမြေသူမြို့သားဖြစ်တယ်ဘလို့အခန့်ကန္နာကနေပါဝင်နိုင်ခြေရှိတယ်ဆိုတော့အသေးစိတ်အချက်အလက်ကိုတော့မပြောခဲ့ပါဘူ
းအမေရိကန်သမ္မတဘဲရစ်အိုဘားမားကအင်ကာနေကသူ့ရဲ့ခုနှစ်ကြိမ်နဲ့နောက်ဆုံးအကြိမ်ဖြစ်နေပြောကြတယ်နိုင်ငံတော်အခြေပြမင်းကွန်းနဲ့မှာသူ့သမ္မတတက်တန်းအတွင်းအောင်မြင်မှုတွေနဲ့အနာဂတ်အတွက်သူ့အမြင်တွေကိုဦးစားပေးပြောကြခဲ့ပါတယ်သူ့မင်းကွန်းဟာအကောင်းမြင်မင်းကွန်းတစ်ခုဖြစ်ပေမဲ့ အများမျှော်လင့်ထားတယ်လို့ပဲလွှတ်တော်တွေကသူ့မိတ်ဆွေတွေကကောင်းကောင်းလက်ခံကြပေမဲ့သူ့ကိုဝေဖန်သူတွေလည်းရှိခဲ့တာပါတမရကကွန်ဂရက်လွှတ်တော်တွေကပြည်ရှင်နေတဲ့ပြည်သက်ကိုနိုင်ငံတွင်နိုင်ငံရေးအမြင်ကွဲပြားမှုတွေနဲ့နဲ့ဆိုင်ဆိုင်ဖြစ်နေတာကိုပြန်ပြီးသက်မှတ်စေဖို့ပြောကြားခဲ့တဲ့အပြင်အမေရိကန်စီးပွားရေးဟာကမ္ဘာမှာအခိုင်အမာဆုံးနဲ့အတည်ငြိမ်ဆုံးအနေအထားမှာရှိနေတယ်လို့ရဲဝံပြောပြီးစီးပွားရေးနဲ့အမေရိကန်ရဲ့ဩဇာလွှမ်းမိုးမှုတွေကြဆင်းမှုရှိနေတယ်လို့ပြောသူတမရလောင်းရွေးကောက်ပွဲရှင်ပြိုင်နေသူတွေကိုပါဝေဖန်ခဲ့ပါတယ် Republican Party ကအောက်လွှတ်တော်မှ Rob Whitman ကတော့အမေရိကန်ရဲ့အင်အားကြောင့်မဆိုးရိမ်မှုပြောကြားနေတာကိုလက်မခံဘဲကမ္ဘာကြီးတနေ့တခြားအန္တရာယ်ပိုကြီးလာနေတာကိုထုတ်ဖော်ပြောကြားဖို့လိုအပ်တယ်လို့တုံ့ပြန်ပါတယ်။ဒါပေမဲ့ Democratic Party ကအထက်လွှတ်တော်မှ Bob Casey ကတော့သမရရဲ့လွှတ်တော်မှအတူတူလက်တွဲလှုပ်ဆောင်ဖို့အတွက်ပန်ကြားချက်ကိုလက်ခံခဲ့တယ်လို့ပါတီကြီးနှစ်ရစလုံးအတွက်စိန်ခေါ်မှုတွေရှိနေတယ်လို့ဆိုပါတယ်။သမရဟာဗုဒ္ဓဖူးနေမှာပဲသူ့အင်္ကာနေကပြောခဲ့တဲ့နိုင်ငံတော်အခြေပြမင်းကုန်းမှာချပြခဲ့တာတွေကိုပြည်သူတွေသိအောင်လုပ်ဖို့အတွက်နိုင်ငံတွင်းခီးထွက်နေပါတယ
်။ VOA ဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
အမေရိကန်တံခါးသတင်းတွေကိုဆက်လက်ကြေညာပေးနေတာပါခင်ဗျာ။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးချုပ်ကယ်ရီဟာဗုဒ္ဓနေမှာမေရီလန်းပြည်နယ် Silver Spring မှာ IRC International Rescue Committee နိုင်ငံတကာဒုက္ခသည်ကယ်ဆယ်ရေးကော်မတီရုံးခွဲကိုတွားရောက်ခဲ့ပြီးမြန်မာ၊ဆီးရီးယား၊အီရတ်၊ Eritrea ၊ Congo အပါအဝင်နိုင်ငံအများအပြားကနေအမေရိကန်နိုင်ငံကိုလာရောက်ကြတဲ့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။အမေရိကန်နိုင်ငံကိုဘဝတစ္ဆာဖို့ယူရချက်နဲ့ရောက်လာကြသူတွေရဲ့အောင်မြင်မှုတွေကိုတွေ့ရတဲ့အတွက်ဝမ်းမြောက်ကြောင်းနဲ့အမေရိကန်နိုင်ငံမှာအခြေတကျနေနိုင်အောင်အလုပ်လုပ်ဆောင်မှုတွေမှာအဆင်ပြေအောင်ကူညီပေးနေတဲ့အဖွဲ့တွေကိုလည်းကျေးဇူးတင်ကြောင်းပြောကြားခဲ့ပါတယ်။ဝန်ကြီးကယ်ရီဟာဗုဒ္ဓဟူးနေ့မှာပဲအမေရိကန်အလယ်ပိုင်းဒေသအတွက်ကူညီပံ့ပိုးမှုတွေပေးနိုင်ဖို့ရည်မှန်းချက်ထားပြီးဒုက္ခသည်လက်ခံရေးတိုးချဲ့မဲ့အစီအစဉ်တွေကိုကြေညာခဲ့ပါတယ်။နိုင်ငံသားရဲ့ဝန်ကြီးကယ်ရီကအမေရိကန်ရဲ့ဒီနှစ်အတွက်နိုင်ငံသားရဲ့မူဝါဒရည်မှန်းချက်ပန်းနိုင်ကိုချပြရင်အခုလိုတိုးချဲ့မဲ့အစီအစဉ်ကိုကြေညာလိုက်တာပါ။ဝန်ကြီးကယ်ရီကအမျိုးသားကာကွယ်ရေးစစ်တပ်ကတို့မှမင်းကွန်းပြောကြားစီမှာအခုလိုပြောကြားခဲ့တာဖြစ်ပါတယ်။အဲ့ဒီနိုင်ငံတွေကလူအများပြားဟာအမေရိကန်နိုင်ငံနဲ့ဝင်ဖို့အန်ဒီရဲ့ကြီးတဲ့လမ်းခီးတွေကိုဖြတ်တန်းပြီးစ조사နေကြတာမို့ဒါဟာသူတို့လူကုန်ကူးမှုရဲ့တားကောင်နေဖြစ်တယ်လို့လည်းပြောပါတယ
်။ပြီးခဲ့တဲ့သတင်းပတ်အတွင်းမြောက်ကိုရီးယားနိုင်ငံကစရုပ်ထအချင်းမြောက်နျူကလ িয়ার လက်နက်စမ်းသပ်မှုပြုလုပ်ခဲ့တာနဲ့ပတ်သက်ပြီးအထူးစိုးရိမ်မကင်းဖြစ်ကြောင်းမြန်မာအစိုးရကဗိုလ်တပူးနဲ့ရက်ဆွဲနဲ့အကြေညာချက်သောင်ထုတ်ပြန်ပါတယ်။နိုင်ငံတကာကလည်းဒီကိစ္စနဲ့ပတ်သက်ပြီးစိုးရိမ်ကြောင်းဝိုင်းဝန်းပြောဆိုနေကြတာဖြစ်ပြီးအရေးယူပိတ်ဆို့မှုတွေလုပ်နိုင်မှုအဆောင်ရနေချိန်မှာအခုလိုမြန်မာအစိုးရရဲ့အကြေညာချက်ထွက်လာတာပါ။မြောက်ကိုရီးယားနျူကလ িয়ার စမ်းသပ်မှုကလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုချိုးဖောက်တာဖြစ်တဲ့အပြင်နိုင်ငံတကာလက်နက်မပြန့်ပွားရေးသဘောတူညီချက်ကိုထိခိုက်စေပြီးဒေသရင်းတင်းမာမှုကိုလည်းမြင့်တက်လာစေတယ်လို့နိုင်ငံကြိုင်ဝန်ကြီးဌာနထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။မြန်မာနိုင်ငံနေနဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးနဲ့လူမျိုးများတည်နှိုင်းတဲ့လက်နက်မပြန့်ပွားရေးအတွက်အထူးအလေးထားကြောင်းကြေညာချက်မှာဖော်ပြပါတယ်။မြန်မာနိုင်ငံအရှိတောင်အာရှနျူကလ িয়ার လက်နက်ကင်းမဲ့ရေးဆုံစာချုပ်မှာသဘောတူလက်မှတ်ရေးထိုးထားတဲ့နိုင်ငံဖြစ်ပြီးနျူကလ িয়ার လက်နက်ကင်းရှင်းတဲ့ကမ္ဘာကြီးဖြစ်ပေါ်ရေးအစွမ်းကုန်စ조사နေတယ်လို့လည်းပြောပါတယ်။ဒါကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အတိုင်းမြောက်ကိုရီးယားလိုက်နာဖို့ကြေညာချက်ထဲမှာတိုက်တွန်းထားတာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার ရေးနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကအခုလိုကြေညာချက်မျိုးထုတ်တာဒါဟာပထမဆုံးချိန်မှာမြန်မာနဲ့မြောက်ကိုရီးယားကြားဆေးဆက်ဆံမှုတွေပေါ်စိုးရိမ်ကြောင်းအမေရိကန်ပါဝင်နောက်နိုင်ငံတွေကပြောခဲ့တာပါမြန်မာအစိုးရဟာမြောက်ကိုရီးယားဆီကနျူကလ িয়ার နည်းပညာရဖို့စ조사ဘူးသလားဆိုတဲ့တန်တရားတွေတောင်ထွက်ခဲ့ဘူးသလိုမြန်မာအစိုးရတာဝန်ရှိသူတွေကတော့ဒီကိစ္စမဟုတ်ကြောင်းအလင်းတင်နိုင်ခြင်းဆိုပါတယ်
ဝါရှင်တန်ဒေတာဆန်တော်ချင်းဗုဒ္ဓည7နာရီလောက်မှာထွက်မဲ့အမေရိကန်ထီပါဝါဘောရဲ့စုစုပေါင်းစုချင်းငွေဟာအခုအချိန်မှာအမေရိကန်ဒေါ်လာတန်1500ရှိသွားပြီဖြစ်တဲ့အတွက်လူအတော်များများကထိလက်မှတ်တွေဝယ်ပြီးဆစ်လုရှားစွာနဲ့စောင့်ဆိုင်းနေကြပါတယ်။တခြားအမေရိကန်နိုင်ငံသားတွေနီးတူဒီမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေဟာလည်းပါဝါဘောထီကိုစိတ်အားထက်သန်စွာထိုးနေကြတဲ့အကြောင်းမေရီလန်းပြည်နယ်မှာရှိတဲ့ဒေသခံတွေကပြောပါတယ်ဒီပါဝါဘောထီကိုအမေရိကန်နိုင်ငံသားတွေတင်တာမကဘဲတရုတ်နိုင်ငံသားတွေအပါအဝင်နိုင်ငံတကာမှာရှိနေကြသူတွေကလည်းအသိမိတ်ဆွေတွေကတစ်ဆင့်အင်တာနက်အွန်လိုင်းကလက်မှတ်ထိုးကြသူတွေလမ်းပြီးတော့ထိုးနေကြသူတွေလည်းရှိပါတယ်ဒီထီဟာအမေရိကန်နိုင်ငံအတွင်းမှာပြည်နယ်ပေါင်း50ရှိတဲ့အထက်ကပြည်နယ်ပေါင်း44ပြည်နယ်မှာထိုးနိုင်ကြတာဖြစ်ပါတယ်အပတ်စဉ်တစ်ပတ်မှာနှစ်ကြိမ်ဖွင့်တဲ့ဒီပါဝါဘောထီကိုဒေါ်လာတန်40နဲ့စတင်တာဖြစ်ပေမဲ့ပေါက်တဲ့သူမရှိရင်စုချင်းငွေဟာတဖြည်းဖြည်းတိုးလာရကလာပေါင်းများစွာပေါက်တဲ့သူမရှိခဲ့တဲ့အတွက်အခုလောက်ထိစုချင်းငွေများလာတာလည်းဖြစ်ပါတယ်ခင်ဗျာ
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံသားတွေကိုကိုယ်စော်ဝင်လိုက်တဲ့ဒေါက်ခင်မျိုးသက်တို့ကကြေညာပေးကြတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုအလှည့်ပေးပါစေ။အမေရိကန်သမ္မတအိုဘားမားဟာအင်္ဂါနေ့က9ကြိမ်မြောက်နဲ့သူ့ရဲ့သမ္မတတက်တန်းအတွက်နောက်ဆုံးအကြိမ်ဖြစ်မဲ့နိုင်ငံတော်အခြေပြမိန်ကွန်းပြောကြားခဲ့ရမှာသူ့အုပ်ချုပ်ဆောင်ကာလအတွင်းရရှိခဲ့တဲ့အောင်မြင်မှုတွေနဲ့အနာဂတ်အတွက်သူ့ရဲ့မျှော်မှန်းချက်တွေကိုအဓိကထားပြီးပြောကြားသွားခဲ့ပါတယ်။ဒီလိုပြောကြားခဲ့တာနဲ့ပတ်သက်ပြီးဝေဖန်ပြောကြားမှုတွေလည်းပေါ်ထွက်လာခဲ့ပါတယ်။ VOA သတင်းတောက် Jeff Custer ရဲ့သတင်းကိုအခြေခံပြီးကျွန်တော်ကပဲပြောပြပါမယ်ခင်ဗျာ။သမ္မတအိုဘားမားဟာအမေရိကန်ပြည်ထောင်စုလွှတ်တော်မှာနိုင်ငံတော်အခြေပြမိန်ကွန်းကိုပြောကြားခဲ့ရမှာနိုင်ငံတွင်းနိုင်ငံရေးအရာကွဲပြားမှုတွေနဲ့နဲ့ဖြစ်ပေါ်နေတာကိုကုစားဖို့အဓိကထားပြီးအပြုသဘောဆောင်တဲ့သဘောထားနဲ့ပြောကြားသွားခဲ့တယ်လို့သုံးသပ်သူတွေကဆိုပါတယ
် It's one of the few regrets of my presidency that the rancor and suspicion between the parties has gotten worse instead of better
ကျွန်တော်ရဲ့သမ္မတတက်တန်းအတွင်းမှာနောင်တရစရာအနေငယ်တွေကတခုကတော့ပါတီတွေကြားမှာမလို့မုန်းထားတာနဲ့တန်တရားကြီးမားတာတွေပိုဆိုးလာနေတာပါသမ္မတလင်ကွန်းတို့ရူးစဖဲတို့လိုမျိုးပိုးပြီးတော့အစွမ်းစားရှိတဲ့သမရမျိုးဆိုရင်ဒီလိုကွဲပြားနေတာကိုအခုထက်မကပိုးပြီးတော့ရင်ကြားစစ်ပေးနိုင်မှာတေးကြပါလေကျွန်တော်အနေနဲ့သမရတာဝန်ထမ်းဆောင်နေသည်ဒီအခြေအနေပိုကောင်းလာအောင်ကြိုးစားသွားမယ်လို့အမှခံပါရယ
်ဥပမာကအမေရိကန်နိုင်ငံရဲ့စီးပွားရေးအခြေအနေနဲ့ပတ်သက်ပြီးတော့ကမ္ဘာမှာအင်အားကြီးဆုံးနဲ့ရေရှည်အခန့်ဆုံးစီးပွားရေးလို့ညွှန်းဆိုလိုက်ပြီးစီးပွားရေးကျဆင်းနေတယ်လို့ပြောကြသူတွေဟာမှားယွင်းတယ်လို့လည်းပြောလိုက်ပါတယ်ဒါအပြင်အမေရိကန်နိုင်ငံရဲ့စွမ်းအားနဲ့ဩဇာအာဏာကျဆင်းနေတယ်လို့ပြောတဲ့သမရကိုယ်စားလှယ်လောင်းတွေကိုလည်းဝေဖန်လိုက်ပါတယ
် The United States of America is the most powerful nation on earth. Period. Period.
အမေရိကန်ပြည်တော်စုဟာဒီကမ္ဘာပေါ်မှာအင်အားအကြီးဆုံးနိုင်ငံမှာဒါဟာလုံးဝမှန်ကန်ပါတယ်တခြားနိုင်ငံတွေအနေနဲ့အနားတောင်မကတ်နိုင်ကြပါဘူး
သမ္မတအိုဘားမားကခုလိုပြောလိုက်ပေမဲ့ကမ္ဘာကြီးဟာပိုပြီးအန္တရာယ်ရှိတဲ့အခြေအနေဖြစ်လာနေတယ်လို့အမေရိကန်လွှတ်တော်အမတ်ချုပ်ကထင်မြင်နေတာကိုပြောင်းလဲသွားအောင်နားမချနိုင်ခဲ့ပါဘူး။ဒီထဲကတဦးကတော့ဗာဂျီးနီးယားပြည်နယ်က Republican လွှတ်တော်အမတ် Rob Whitman ဖြစ်ပါတယ်
။ The president tried to downplay that and said don't worry we're the greatest nation the world's ever known. None of this
သမ္မတကအရေးမကြီးတဲ့ပုံစံလုပ်ပြီးပြောသွားတာပါ။သူပြောသွားတယ်လို့ကျွန်တော်တို့နိုင်ငံဟာကမ္ဘာပေါ်မှာအင်အားအကြီးဆုံးဆိုတာမှတ်ပါတယ်။ဒါပေမဲ့ကျွန်တော်တို့ရင်ဆိုင်ဖြည့်ရှင်းရမယ့်ချင်းချောက်မှုတွေကတော့အမှန်တကယ်ရှိနေပါတယ်
။အလားတူပဲ1990ခုနှစ်မြန်မာနိုင်ငံအထွေထွေရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့လွှတ်တော်အမတ်ဟောင်းနဲ့အမေရိကန်နိုင်ငံအခြေစိုက်နိုင်ငံရေးလေ့လာသုံးသပ်သူဒေါက်တာတင့်ဆွေကအိုဘားမားရဲ့သမ္မတတက်တန်းအတွင်းအမေရိကန်နိုင်ငံမှာစီးပွားရေးအရာရောနိုင်ငံရေးအရာပါတည်ငြိမ်မှုရှိခဲ့တယ်လို့သုံးသပ်ပါတယ်
။သမ္မတဘရက်အိုဘားမားလက်ထက်မှာအမေရိကန်ပြည်ထောင်စုမှာကတည်ငြိမ်မှုရှိတယ်လို့ပြောနိုင်ပါတယ်တိကျ။တည်ငြိမ်မှုဆိုတာနိုင်ငံရေးရောစီးပွားရေးရောနောက်တခါနိုင်ငံတကာဆက်ဆံရေးရတခြားသမ္မတတွေနဲ့တိုက်တော့မကွာလာဘူးပေါ့နော်သူပထမတက်တန်းမှာဒီဘန်လာရင်ကိုသုတ်တင်နိုင်တဲ့အချက်နဲ့သူကဟိုကုံတော်တော်တက်ခဲ့တယ်။နောက်ဒီအရှိလေပိုင်းစစ်ပွဲရတော့ထုံ့ဆန်းတိုက်ပေါ့ခင်ဗျ။အထူးသဖြင့်စီးပွားရေးတိုးတက်လာတာကအမေရိကန်ပြည်ထောင်စုကနေထိုင်တဲ့လူတွေအတွက်အရေးကြီးဆုံးအချက်ပါပဲ။အဲ့တော့စီးပွားရေးကနောက်ပိုင်းမှာအလုပ်ကိုင်းစီးကအခုဆိုအကြဆုံးစင်တောင်ရောက်သွားတော့ကဒါစီးပွားရေးရကောင်းလာတယ်လို့ပြောမှာပေါ့ခင်ဗျ
သမ္မတအိုဘားမားဟာသူ့ရဲ့နောက်ဆုံးနိုင်ငံတော်အခြေပြမိန်ကွန်းကိုအင်္ဂါနေ့ကပြောကြားခဲ့ပြီးတဲ့နောက်မိန်ကွန်းထဲမှာပါတဲ့အကြောင်းအရာတွေကိုလူသိများအောင်ကြိုးစားတဲ့အနေနဲ့ဗုဒ္ဓဟူးနေ့ကနေစတင်ပြီးနိုင်ငံတော်ဝန်ကိုလှည့်လည်ခီထွက်မှာဖြစ်ပါတယ်ဒါကတော့အမေရိကန်သမ္မတအိုဘားမားရဲ့နောက်ဆုံးအကြိမ်နိုင်ငံတော်အခြေပြမိန်ကွန်းနဲ့ပတ်သက်လို့ဝေဖန်တဲ့ကိုကြားခဲ့ရတာပါခုဆက်လက်ပြီးတော့ပြည်တွင်းသတင်းတပုတ်ကိုဆက်ပြီးတင်ပြပါမယ်။မြောက်ကိုရီးယားနိုင်ငံကဟိုက်ဒရိုဂျင်ဘုံစမ်းသပ်ဖောက်ခွဲလိုက်တာနဲ့ပတ်သက်လို့မြန်မာနိုင်ငံအစိုးရရဲ့နိုင်ငံခြားရေးဝန်ကြီးဌာနကအထူးစိုးရိမ်ကြောင်းကြေညာချက်ထုတ်ပြန်လိုက်တာဟာဒီစမ်းသပ်ဖောက်ခွဲမှုပေါ်နိုင်ငံတကာအတိုင်းအဝိုင်းရဲ့ဝေဖန်မှုနဲ့အတူမြန်မာနိုင်ငံကထောက်ခံကြောင်းပြသလိုက်တာပဲဖြစ်တယ်လို့မြန်မာရွေးသုံးသပ်သူတွေကထောက်ပြကြပါတယ်။မြန်မာကိုရီးယားနျူကလ িয়ার ကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကအခုလိုကြေညာချက်ထုတ်ပြန်လိုက်တာဟာဒါပထမဆုံးအကြိမ်လည်းဖြစ်တဲ့အတွက်မကြခင်တက်လာတော့မယ့်အစိုးရအတွက်ပြဿနာပုံမိုးရှုပ်ထွေးစေတဲ့သဘောလည်းတက်ရောက်စေတယ်လို့သုံးသပ်ပြောဆိုကြပါရစေ။အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါရခင်ဗျာ
။ပြီးခဲ့တဲ့သတင်းပတ်အတွင်းအပြည့်အစုံကြီးမားနိုင်တဲ့အလားအလာရှိတဲ့ဟိုက်ဒရိုဂျင်ဘုံဖောက်ခွဲခဲ့ကြောင်းမြောက်ကိုရီးယားရဲ့ကြေညာချက်ထွက်လာပြီးတဲ့အနောက်အဲ့ဒီကိစ္စနဲ့ပတ်သက်လို့အထူးစိုးရိမ်မကင်းဖြစ်မိကြောင်းမြန်မာအစိုးရနိုင်ငံခြားရေးဝန်ကြီးဌာနကဇန်နဝါရီလ13ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်တာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်မှုဟာလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်တာဖြစ်တဲ့အပြင်နိုင်ငံတကာလက်နက်မပြန့်ပွားရေးသဘောတူညီချက်ကိုထိခိုက်စေပြီးဒေသတွင်းတင်းမာမှုကိုလည်းမြင့်တက်စေတယ်လို့နိုင်ငံခြားရေးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ် မြန်မာအစိုးရအနေနဲ့မြောက်ကိုရီးယားနဲ့ပတ်သက်လို့အခုလိုကြေညာချက်မျိုးထုတ်ပြန်တာဒါပထမဆုံးအကြိမ်ဖြစ်တဲ့အတွက်ထူးခြားမှုရှိပြီးမြောက်ကိုရီးယားနဲ့မြန်မာနိုင်ငံအကြားပတ်သက်မှုမရှိဘူးဆိုတာပြသလိုက်တာပဲဖြစ်တယ်လို့မြန်မာအရေးနဲ့မြောက်ကိုရီးယားအရေးတွေကိုအထူးပြုလေ့လာနေတဲ့ပမောက္ခဒေးဗစ်စတိုင်းဘတ်ကပြောပါတယ
် Think it is to assure the western community and also Japan and China.
မြောက်ကိုရီးယားလက်ရှိလှုပ်ဆောင်နေတဲ့ကိစ္စတွေကိုမြန်မာအစိုးရအနေနဲ့မလိုလားဆိုတာကိုအနောက်စုနိုင်ငံတွေပါဝင်ဂျပန်တရုတ်တို့သိအောင်ပြသလိုက်တာလို့ကျွန်တော်ထင်ပါတယ်မြန်မာအစိုးရရဲ့ကြီးညာချက်နောက်ကွယ်မှာနိုင်ငံရေးကြီးမားချက်တွေရှိနိုင်ပေမဲ့အဲ့ဒီတစ်ခုတည်းတော့ဟုတ်မယ်လို့ကျွန်တော်မထင်ပါဘူးအရင်စီအစိုးရလက်ထက်တုန်းကယူဆထားခဲ့တဲ့ချက်တွေလွဲမှားနေတယ်ဆိုတာကိုဒီအစိုးရကသဘောပေါက်တာလည်းဖြစ်နိုင်ပါတယ
်အရင်စီအစိုးရလက်ထက်တုန်းကယူဆခဲ့တဲ့အချက်ဆိုတာကတော့ဘုဂျုံမူကြီးတန်းရွှေဥဆောင်တဲ့စစ်အစိုးရလက်ထက်တုန်းကအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံကိုဝင်ရောက်သိမ်းပိုက်လိုက်မယ်ဆိုတဲ့ကောလာဟလတွေရှိခဲ့ပြီးအမေရိကန်ရဲ့အဲ့ဒီလိုလှုပ်ဆောင်မဲ့အန္တရာယ်ကိုနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့မြောက်ကိုရီးယားကဟန်တားနိုင်တာကြောင့်မြောက်ကိုရီးယားနီးတူနျူကလ িয়ার လက်နက်တိစောက်ဖို့စတင်ခြေလှမ်းလှမ်းခဲ့တဲ့ကိစ္စကိုဆိုလိုတာဖြစ်တယ်လို့ပမောက္ခစတိုင်ဘတ်ကပြောပါတယ်စစ်တောက်လိုင်းအရာရှိဟောင်းဦးအောင်လင်းထွတ်ကတော့မြန်မာအစိုးရကအခုလိုထူးထူးခြားခြားကြေညာချက်ထုတ်ပြန်တာဟာမယိုးသားဘူးလို့ထင်မြင်ယူဆကြောင်းပြောပါတယ
်ယိုးသားတဲ့အနေဒါတော့မရှိဘူးဗျာယိုးသားကတပေါင်းဆုံးချိန်ဒါဗမာအစိုးရအနေနဲ့နှစ်ပေါင်းများစွာမှာမြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့မှပထမဆုံးထုတ်ပြန်ခြင်းလည်းဖြစ်ပါတယ်အဲကျွန်တော်အမြင်ပြောရရင်ပေါ့လေမကြခင်ဒီနိုင်ငံတော်ရဲ့တာဝန်ယူမဲ့အစိုးရအဖြစ်အတွက်ကိုပြဿနာတစ်ခုထားခဲ့တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာဘာဖြစ်လို့လဲဆိုတော့စစ်အစိုးရတခြားလို့ဗျာဒီဦးသိန်းစိန်အစိုးရလက်ထက်တည်းပဲဆိုပါတော့ဒီမြောက်ကိုရီးယားနဲ့ဒီလက်နက်ကိစ္စကတောက်လျှောက်လုပ်ခဲ့ပြီးတော့ပတ်သက်ခဲ့တာဒီသာရှိပါပဲအခုအချိန်မှလည်းအနေအချင်းအတွင်းကြံတော့ကြံသေးတယ်ဗျဒါကိုလည်းအမေရိကန်ကသိလို့ဒါပေါ်သူဒီသိန်းတွေတို့ဘာလို့ဆန့်ရှင်းချတဲ့အနေအထားမျိုးတွေရှိခဲ့တာသိရမှာဖြစ်ပါလေအခုလည်းတိကျသွားသလားဆိုတော့မတိကျသေးပါဘူးဘာဖြစ်လို့မတိကျသေးလဲဆိုတော့ဒီစစ်လက်နက်ထုတ်လို့ရင်းနဲ့ပတ်သက်တဲ့ဒီရန်ကြီးတော်တော်များများဒီကကျွန်တော်တို့ဂျာမနီနဲ့လုပ်တဲ့ဥစ္စာတွေအလုံးကမြောက်ကိုရီးယားနဲ့ပေါင်းပြီးလုပ်ထားတဲ့အခါကျတော့ဒါတွေကိုပြန်ပြီးမှထုတ်ဖို့ဆိုတဲ့ဥစ္စာကတော်တော်လေးသလိုအချိန်ယူရတဲ့နေတိုင်းမျိုးရှိပါတယ်။တနည်းအားဖြင့်ပြောရမော်ဗျာဒီမပြတ်သေးတဲ့ကိစ္စတွေကိုနောက်တက်လာမယ့်အစိုးရနေတဲ့တမ်ဘရော်ပါဝင်ပေါ့လေ။အဲ NLD နဲ့တမ်ဘရော်နဲ့အမေရိကန်တွေကိုဒီပြဿနာပြစ်အောင်ပေါ့လေ။မိစားလေးတစ်ခုထားခဲ့တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ။
ဘုဂျုံမူကြီးတန်းရွှေဥဆောင်တဲ့စစ်အစိုးရလက်ထက်အတွင်းဘုဂျုံကြီးသူရရှင်မန်းကိုရိုင်းမြောက်ကိုရီးယားနိုင်ငံကိုသွားပြီးနားလည်မှုစာချုပ်လာရေးထိုးခဲ့တဲ့တာရကရှိခဲ့ဘူးတာကိုလည်းဥအောင်လင်းထွတ်ကထောက်ပြပြောဆိုပါတယ်
ကျွန်တော်တို့2008ခုနှစ်ကတည်းကဘုဂျုံကြီးရှင်မန်းသူရရှင်မန်းကိုရိုင်းမြောက်ကိုရီးယားကိုသွားခဲ့ပြီးတော့မှစာချုပ်စာတမ်းတွေမှာလက်မှတ်ထိုးခဲ့တာဒါအထင်ရှားတစ်ခုပါပဲကျွန်တော်တို့ရှိစဉ်ပေါ့လေ1992-93လောက်တည်းကမြောက်ကိုရီးယားနဲ့ကာဂွေတီဆက်ရုံမော်လီလက်နက်ဆက်ရုံဒီမှာပေါင်းပြီးမှလုပ်ဖို့စတင်ခဲ့တာဖြစ်ပါလေအဲ့ဒီအချိန်တည်းကပ
ါစစ်ဆိုးရလက်ထက်အတွင်းနျူကလ িয়ার တပ်ပေါင်းဖို့တည်ဆောက်နိုင်ဖို့မြန်မာအစိုးရကမြောက်ကိုရီးယားထံကအခုအညီရယူတယ်ဆိုတော့သတင်းတွေကြေကြေပြန့်ပြန့်ထွက်ပေါ်ခဲ့ပေမဲ့လည်းအဲ့ဒီသတင်းတွေကိုဘယ်သူကမှလက်တွေ့အတိမပြုနိုင်ခဲ့ကြသလိုမြန်မာအစိုးရဘက်ကလည်းအဲ့ဒီလိုပြောဆိုမှုတွေမှန်မှန်ကန်ကြောင်းအလင်းတင့်တယ်လို့ညင်းဆိုခဲ့တာဖြစ်ပါတယ်မြန်မာအစိုးရအနေနဲ့နျူကလ িয়ার တည်ဆောက်ရေးစီမံကိန်းတွေလှုပ်ဆောင်နေတယ်လို့နိုင်ငံတကာကချပြခဲ့မှုတဲ့မြန်မာတပ်မတော်အရာရှိဟောင်းဆိုင်တိန်ဝင်းကလည်းမြန်မာအစိုးရနဲ့မြောက်ကိုရီးယားအကြားနျူကလ িয়ার ပူးပေါင်းဆောင်ရွက်တယ်ဆိုတာသူတပ်မတော်မှာတာဝန်ထမ်းဆောင်နေစဉ်ကာလာတုံးကမကြားသိခဲ့ရဘူးလို့ပြောပါတယ
်ကျွန်တော်စစ်တပ်တခြားပေါ့လေ2009ကနေပြီး2019အထိမှာတော့တခြားဒီတမန်ယူကြဒီလက်နက်ထိုးထုတ်တဲ့နေရာမှာတော့ဒီမြောက်ကိုရီးယားရဲ့အကူအညီကိုအများကြီးယူပါတယ်ဒီတဲတဲဝင်ဝင်ဒီကော့ဖ်ဆေးဝင်တွေထဲမှာကိုဒီမြောက်ကိုရီးယားအားရရေးလာလို့လို့တာရှိတယ်ဒါပေမဲ့နျူကလ িয়ার နဲ့ပတ်သက်လို့ကတော့အဲဒီမြောက်ကိုရီးယားနဲ့ပတ်သက်တာမျိုးမတွေ့မိဘူးကြာ
မြောက်ကိုရီးယားကနျူကလ িয়ার စမ်းသပ်ဖောက်ခွဲမှုပြုလုပ်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်အစီအစဉ်အတွက်လိုအပ်တဲ့ငွေမာမရရှိအောင်ပုံမူပြင်းထန်တဲ့ဒဏ်ခပိတ်ဆို့မှုတွေချမှတ်မဲ့ဥပဒေကြမ်းတရားကိုအမေရိကန်အောက်လွှတ်တော်ကဇန်နဝါရီလ12ရက်နေ့ကတခဲနဲ့မဲခွဲအတည်ပြုခဲ့ကြပြီးဖြစ်ပါတယ်ခင်ဗျာ
။ဒါကတော့မြောက်ကိုရီးယားနိုင်ငံရဲ့ဟိုက်ဒရိုဂျင်ဘုံးစမ်းသပ်ဖောက်ခွဲမှုအပေါ်မြန်မာအစိုးရရဲ့တုံ့ပြန်မှုနဲ့ပတ်သက်ပြီးမြန်မာအရေးကြွမ်းကျင်သူတွေကသုံးသပ်ခဲ့ကြတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ပြည်ရင်းသတင်းတစ်ပုဒ်ကိုထပ်ပြီးတင်ပြပါမယ်။ပြည်အောင်စုငြိမ်းချမ်းရေးညီလာခံမှာတက်မတော်ကာကွယ်ရေးဦးစီးချုပ်က နိုင်ငံတော်ကာကွယ်ရေးတာဝန်ထမ်းဆောင်မှုအတွက်တိုင်းနာလက်နက်ကိုင်အဖွဲ့တွေကိုဖိတ်ခေါ်လိုက်ပါတယ်။ဒီဖိတ်ခေါ်မှုပေါ်ညီလာခံတက်ရောက်လာတဲ့တိုင်းနာလက်နက်ကိုင်အဖွဲ့အချို့ကအပြုသဘောဆောင်တဲ့ဖိတ်ခေါ်မှုအဖြစ်ရှုမြင်ပြီးပြည်အောင်စုတက်မတော်ကိုတိုင်းပြည်နိုင်ငံရေးစနစ်နဲ့အညီဖွဲ့စည်းဖို့လိုအပ်တဲ့အကြောင်းပြောဆိုပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကနေပြည်တော်ကနေတင်ပြထားပါတယ်။
ဟုတ်ကဲ့ပြည်တော်စုငင်းချမ်းရေးညီလာခံမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကမင်ကွန်းပြောကြားရမှာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအနေနဲ့ DDR SSR ခေါ်စစ်လက်နက်ဖြုတ်သိမ်းရေးတပ်ဖြတ်သိမ်းရေးပြန်လည်ထူထောင်ရေးလုပ်ငန်းတွေဆောင်ရွက်ဖို့နဲ့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးကိုအချိန်ကာလသတ်မှတ်ဆောင်ရွက်သွားမှာဖြစ်ကြောင်းထည့်သွင်းပြောကြားခဲ့တာဖြစ်ပါတယ်တစ်ဆက်တည်းမှာပဲနိုင်ငံအသီးသီးမှာကာကွယ်ရေးအတွက်တက်မတော်တရက်တာရှိကြောင်းနိုင်ငံတော်ကာကွယ်ရေးတာဝန်ထမ်းဆောင်လိုတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကိုလည်းထမ်းဆောင်နိုင်ဖို့တမရော်ကဖိတ်ခေါ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ပိုအိုမျိုးသားလူမျိုးရေးတပ်ဦး PNLO ရဲ့ဥက္ကဋ္ဌဦးခွန်မြင့်ထွန်းက SSR DDR လုပ်ငန်းတွေဖော်ဆောင်ဖို့တိုင်းနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်ဆယ်ရေးသဘောတူစာချုပ် NCA မှာထည့်သွင်းထားကြောင်းနဲ့တမရော်ကာကွယ်ရေးဦးစီးချုပ်ရဲ့ပြောဆိုချက်အပေါ်မှာအပြုသဘောဆောင်တဲ့ဖိတ်ခေါ်ချက်အဖြစ်ရှုမြင်ကြောင်းပြောပါတယ်။
အဲ့တော့ဒီကနေ့မှာတော့ NC ကိုလက်မှတ်ရေးထိုးပြီးတော့မှအခုလိုပြည်ထောင်စုငင်းငင်းကြီးလက်ကံကိုဒီလိုအတူတကွာကျင်းပတာကတော့ဒါကျွန်တော်တို့အမြင်မှာ fair and move အားလုံးကလည်းဒါလက်ခံကြပြီအစိုးရပါဝင်တပ်မတော်ပါဝင်အားလုံးကဒါလက်ခံကြပြီဖြစ်ပါတယ်ထို့နည်းတူပဲကျွန်တော်တို့အချင်းကြမှာတဦးနဲ့တူတောင်းချမ်းသူလို့ဒီလိုမမြင်ကြတော့ဘဲနဲ့ကျွန်တော်တို့ကပြည်ထောင်စုကိုပြန်လည်ထူထောင်ကြမယ်ပြည်ထောင်ဘက်တွေနဲ့ဒီလိုတတ်မှတ်လိုက်တာလည်းဖြစ်တယ်လို့ကျွန်တော်တို့လို့မြင်ပါတယ်ဒါကြောင့်မို့လို့ဒီကာကွယ်ဦးစီးချုပ်ပြောသွားတဲ့ဟာကအရင်တုန်းကလို့ကျွန်တော်တို့ကိုတောင်းချမ်းသူလို့သဘောထားတာမျိုးနှိမ့်ချဆက်ဆံတာမျိုးမဟုတ်ပဲနဲ့ဒီတိုင်းပြည်လုံခြုံရေးကိစ္စရပ်တွေကိုဒါအတူတကွပူးပေါင်းဆောင်ရွက်နိုင်ရင်ပြည်ထောင်ဘက်များအနေနဲ့ပြည်ထောင်စုပြန်လည်ထူထောင်ရေးအခြေခံမှာပြောသွားတယ်လို့ပဲကျွန်တော်မှတ်ယူပါတယ
်။အရင်ကဖေဗရီစနစ်ကိုခွဲထွက်မှုအနေနဲ့လက်မခံတယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကလည်းတောင်းချမ်းသူအဖြစ်ရှုမြင်ခဲ့ကြကြောင်းပြောပါတယ်။ကီမျိုးသားစီယုံ KNU ရဲ့အထွေထွေအတွင်းရင်းမှုဘရိုဆော့ဂွေထူဝင်းကတော့တမ်ဘရော့ဖွဲ့စည်းရေးဟာနိုင်ငံရေးစနစ်ကိုအခြေခံဖို့လိုအပ်ပြီးကျင့်သုံးမဲ့နိုင်ငံရေးစနစ်ကိုဆွေးနွေးပြီးမှသာကာကွယ်ရေးစနစ်ကိုဆောင်ရွက်နိုင်မှာဖြစ်ကြောင်းပြောပါတယ
်။နိုင်ငံတော်တစ်ခုမှာတော့တမ်ဘရော့တစ်ခုလည်းရှိရမှာဆိုကျွန်တော်လက်ခံပါတယ်။ဒါပေမဲ့ဒီတက်ကိုဘယ်လိုဖွဲ့စည်းမလဲဆိုတာကနိုင်ငံတော်ရဲ့ဖွဲ့စည်းပုံနဲ့ပတ်သက်တယ်။နိုင်ငံတော်ဖွဲ့စည်းပုံစနစ်နဲ့ပတ်သက်တယ်။ဒီတော့ကျွန်တော်တို့နိုင်ငံရေးဆွေးနွေးမှုမှာကျွန်တော်တို့တည်ဆောက်မဲ့နိုင်ငံဖက်ဒရယ်နိုင်ငံတော်ဆိုလို့ရှိရင်ဒီတက်ကအဲ့ဒီနိုင်ငံရေးစနစ်နဲ့ကပ်ရည်နဲ့တက်မဲ့ဖွဲ့စည်းရမှာပေါ့ဒီကိစ္စကကျွန်တော်တို့နိုင်ငံရေးစနစ်အရာဆွေးနွေးဖြည့်ဖြာပြီးမှသာဒီနိုင်ငံတော်ကာကွယ်ရေးအတွက်တက်မလို့ဘယ်လိုဖွဲ့စည်းမလဲဆိုတာရှိတာပေါ့ကျွန်တော်တို့နိုင်ငံနဲ့ကပ်ရည်နဲ့နော်တက်မလို့ဖွဲ့စည်းဖို့ပဲရှိရမှာပေါ့
လက်ရှိကျင်းပနေတဲ့ပြည်တော်စုငင်းချင်းရင်ညီလာခံမှာလုံခြုံရေးကိစ္စရပ်အပါအဝင်ရက်လက်ကောင်းတွေထွက်ပေါ်လာမယ်လို့မျှော်လင့်ကြောင်းလည်းဆက်ပြောပါတယ
်။ငင်းချင်းရဲ့ပြဿနာကိုဖြေရှင်းဖို့အတွက်တွေ့ဆုံဆွေးနွေးဖြစ်တယ်။ဒါတော့ငင်းချင်းရဲ့ပြဿနာကဒီခုနကျော်ပြောတဲ့အခြေခံနိုင်ငံပြတဲ့ဖြစ်တယ်ကျွန်တော်တိုင်းရင်းသားတွေရဲ့ပြဿနာဒီမိုကရေစီပြဿနာတွေပဲဖြစ်ပါတယ်။ဒါကြောင့်မို့ချင်းငင်းချင်းရင်လာခံနေပြီးတော့တိုင်းပြည်ပြည်ပြည်ညီလာခံလို့လည်းပြောလို့ရပါတယ်။ဒီတိုင်းပြည်နဲ့ကပ်ရည်တဲ့နော်ဘာဖြစ်စီဘုံတို့ဒီတိုင်းရင်နဲ့ကပ်ရင်တဲ့ဥပဒေတို့ကတိုင်းသားတွေနောက်ပြည်သူလူထုတွေအကျိုးရှိတဲ့တိုင်းပြည်ကိုပြန်လည်ပြုတ်ပြောင်းလဲတဲ့နော်အဲဒါဆွေးနွေးမှုဖြစ်တဲ့အတွက်ကြောင့်ဒီဆွေးနွေးမှုကရလာတဲ့ရလာကကျွန်တော်တို့တိုင်းပြည်အဲအေးချမ်းပဲငြိမ်းချမ်းပဲရန်လူမှုလည်းမရှိတဲ့အတွက်ကြောင့်ဒီညီလာခံတွေပဲအဲ့လိုတော့ရလာမှုထွက်လာဖို့ပဲကြိုးမျိုးလင့်ပ
ါဒီကနေ့ဒုတိယနေ့အဖြစ်ကျင်းပတဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံမှာတော့အစိုးရလွှတ်တော်တက်မရောတိုင်းသားလက်နက်ကိုင်အဖွဲ့တွေနိုင်ငံရေးပါတီတွေကကိုယ်စားလှယ်တွေနဲ့အသိပညာရှင်အတတ်ပညာရှင်တွေကမိမိတို့အစုအဖွဲ့အတွင်းမှာနိုင်ငံရေးလူမှုရေးစီးပွားရေးလုံခြုံရေးမြေယာနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာမူဝါဒတွေကိုတီးခြားစီဆွေးနွေးခဲ့ပါတယ်။ဒီလိုဆွေးနွေးပြီးတဲ့နောက်ခေါင်းစဉ်အလိုက်အလွှာအသီးသီးပါဝင်တဲ့အဖွဲ့အစည်းတွေကထပ်မံဆွေးနွေးကြမှာဖြစ်ပါတယ်။လက်ရှိကျင်းပတဲ့ညီလာခံမှာတော့ဆွေးနွေးခဲ့တဲ့အကြောင်းအရာတွေကိုအခြေခံမူအဖြစ်ချမှတ်မှာဖြစ်ပြီးဆုံးဖြတ်ချက်ချတာမျိုးတော့ပြုလုပ်မှာမဟုတ်ပါဘူး
။ဒါကတော့နေပြည်တော်မှာကျင်းပခဲ့တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာတမရော့အကာအကွယ်ဦးစီးချုပ်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုနိုင်ငံတော်ကာကွယ်ရေးတာဝန်ထမ်းဆောင်ဖို့အတွက်ဖိတ်ခေါ်လိုက်တဲ့အကြောင်းကိုကိုမိုးစောကတင်ပြထားတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့ထိုင်းနိုင်ငံကော့တောင်ကျွန်းလူသတ်မှုနဲ့ပတ်သက်တဲ့သတင်းကိုတင်ပြချင်ပါတယ်။ထိုင်းနိုင်ငံကော့တောင်ကျွန်းအပန်းဖြေကျွန်းမှာဖြစ်ပွားခဲ့တဲ့လူသတ်မှုနဲ့ပတ်သက်လို့အယူခံဝင်မှုကိစ္စမှာအထောက်အကူဖြစ်စေဖို့အတွက်မြန်မာအစိုးရကပထမဆုံးအကြိမ်အနေနဲ့ပြည်ထောင်စုရှေ့နေချုပ်ရုံးကဥပဒေပညာရှင်တဦးကို တဦးနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကမှုခင်းဆေးပညာဆိုင်ရာကျွမ်းကျင်သူတဦးကိုမြန်မာနိုင်ငံရှေ့နေများကောင်စီကအယူခံမှုဆိုင်ရာကျွမ်းကျင်သူတဦးတို့ကိုပါဆေးလွတ်ခဲ့ပါတယ်။ဒီနေ့မှာတော့သူတို့တွေဟာထိုင်းနိုင်ငံနဂွန်စီသာမရအကျဉ်းတော်ကိုတွားရောက်ပြီးမြန်မာလူငယ်နှစ်ဦးအတွက်အယူခံဝင်မှုအတွက်အထောက်အကူဖြစ်စေမယ့်အဆက်လက်တွေကိုတွားရောက်မေးမြန်းခဲ့ကြပါတယ်။မအေးမှာကသတင်းပေးပို့ထားပါတယ်။
လက်ကျွလူတက်မှုအယူခံအတွက်ကူညီနိုင်ဖို့မြန်မာအစိုးရကဥပဒေပညာရှင်ပုဂင်းဆေးပညာဆိုင်ရာကျွမ်းကျင်သူမြန်မာနိုင်ငံရှေ့နေများကောင်စီကစတဲ့ကိုယ်စားလှယ်၃ဦးကိုဆေးလွတ်ခဲ့တာပါသူတို့တွေဟာနဂွန်စီသာမရအကျဉ်းထောင်မှာတည်တံ့ကြခန့်နေရတဲ့မြန်မာနိုင်ငံသားလူငယ်၂ဦးကိုတွေ့ဆုံခဲ့ပြီးတဲ့နောက်ဘာတွေအထောက်အကူပေးနိုင်တယ်လဲဆိုတာကိုတော့တရားခဏ်အကျိုးဆောင်ရှေ့နေဦးအောင်မျိုးသားကအခုလိုရှင်းပြပါတယ
်ခုဒီနိုင်ငံတော်ကလာတဲ့အဖွဲ့အားကလီးဒီရဲ့ဟိုဘယ်လိုခေါ်မလဲကိုနေထိုင်ဆိုင်တော်ကြီးကိုလာကြည့်ရှုတယ်။အခုတော့ကလေးပြည်နေထိုင်ဆိုင်တော်ကြီးကလည်းအဆင်ပြေတဲ့ပေါ်သူတို့လည်းဝန်သားအရာဖြစ်သွား။နောက်တစ်ပိုင်းကတော့ဥပဒေရအယူခံတက်မဲ့ကိစ္စမှာတော့အန်ဒီတို့ကပြည်နယ်မှာကောင်စီနဲ့အယူခံတက်မဲ့အကြောင်းအရာတွေကိုကောင်းတဲ့အချက်ဖြေပြီးတော့ပြန်လည်ဆွေးနွေးမယ်ကိစ္စပါ။အဲ့ဒါမှသာလေရင်အယူခံကောင်းပြီးတော့ဒီကလေးပြည်ဖြစ်လာလာရှိတော့မယ်။ချက်ချာတွေကိုလည်းအန်ဒီတို့ကျပြင်းနေရရှိနေတဲ့ကောင်းနေပြည့်ရဲ့ခါမှာဆက်ပြခဲ့ပါတယ်။ဆက်တော့သူကလည်းသူတို့ဘက်ကကောင်းနေတယ်။အဲ့တော့အဲ့လိုဆက်တဲ့အချက်တွေကအထူးသဖြင့်လို့ပြောရင်တော့သူတို့ကိုယ်တိုင်နဲ့ပြောပါလေ။ဒီအနေအားတော်တော်ကိုကောင်းနေအချက်ပါလို့ပြောပါတယ
်။တည်လို့ပြတ်သက်သေးတဲ့ဘက်ကတော့တေဆုံးသူအမျိုးသမီးရဲ့မိမကိုခန္ဓာမှာလူငယ်တအုပ်ရဲ့ DNA တွေ့ရှိတယ်ဆိုပြီးတရားရုံးမှာထွက်ဆိုခဲ့ပြီးဗြိတိရှလူငယ်နှစ်ဦးကိုတတ်ဖြတ်ရမှာပေါက်တူးကိုတုံးပြီးတော့တတ်ဖြတ်ခဲ့တယ်ဆိုပြီးထိုင်းရဲတွေကတရားရုံးမှာတင်ပြခဲ့တာပါ။ဒါပေမဲ့မှုကင်းဆိုင်ရာကျွမ်းကျင်သူဒေါက်တာပွန်ထစ်ရဲ့ဆက်မှန်စစ်ဆေးမှုမှာတော့ပေါက်တူးမှာ DNA 3ခုကိုတွေ့ရှိခဲ့ပြီးအဲ့ဒီ DNA တွေဟာမြန်မာလူငယ်နှစ်ဦးရဲ့ DNA တွေမဟုတ်ဘူးဆိုပြီးပြောဆိုခဲ့တဲ့အတွက်အယူခံဆက်တရမှာ DNA ကွဲလွဲချက်တွေကမြန်မာလူငယ်နှစ်ဦးတေရန်ကနေလွတ်မြောက်ဖို့အတွက်အားကောင်းချက်တွေဖြစ်တယ်ဆိုပြီးရှင့်နေဦးအောင်မျိုးတန်းကဆက်ပြောပြပါတယ်
။ DNA သဘောကိုပြောမယ်ဆိုရင် DNA စစ်ဆေးတဲ့ဟုတ်ပေါ်လေတိတိကျကျပုံနဲ့အစစ်စစ်သွားပြီးလို့ရှိရင်အဲ့ဒီပါတီကစစ်ချက်တာဒီပြင်ပါတီတက်တာကြည့်ရင်လေဒီအဖြေကိုလက်ခံနိုင်တဲ့အနေအထားမျိုးရှိမှသာလေဒီတနေ့ကတရားဝင်သုံးတင်နေဆိုရယ်ဥပဒေပါကိုပြောကြပါတယ်အဲ့ဒီဥပဒေကအရာပဲကလေးဒီအမှုကကောင်းပါတယ်ဘာဖြစ်လို့လဲအဲ့လိုပုံစံမျိုးနဲ့ကလေးဒီအမှုကမရှိဘူးဆိုတာမျိုးတွေ့ရတယ်ရရှိပြီးဆိုင်ရာဒီ DNA ရွေးတဲ့လို့ခမုတ်ကြီးကကြည့်မယ်ဆိုရင်တော့ဒေါက်တာဖွင့်တဲ့ရုံးတော်ပြောသွားတာပါတကယ်တမ်း DNA ရွေးတဲ့ဟာက၃နှစ်နဲ့၄နှစ်ကြာမှထားလို့ရှိတယ်လို့ပြောတယ်အခုဟာတရားခွင်မှာအမှုကတစ်နှစ်ပဲရှိသေးတယ် DNA မိမတဲ့ပိုတဲ့ DNA ကမရှိတော့ဘူးလို့ပြောတာဟာတော့ဥပဒေရတို့ဒီ DNA ယူပုံကွဲမလို့သာဖြစ်တယ်ဆိုတော့ထောက်ပြကြရတဲ့ချက်တွေ့ကြပါတယ်ဒါတမို့ DNA အားကောင်းတယ်လို့ပြောတာပ
ါအကျဉ်းတော်တွင်မှာတည်တံ့ကြခံနေရတဲ့လူငယ်တွေကိုမေးမြန်းမှုတွေထပ်မံလုပ်ခဲ့ပေမဲ့ထူးခြားတဲ့အချက်လက်တွေတော့မရရှိခဲ့ဘူးဆိုပြီးမြန်မာတန်ရုံးထူးဆောင်ဆိုင်ရေးကော်မတီခေါင်းဆောင်တူဦးဖြစ်တဲ့ဦးကျော်တောင်းကဆိုပါတယ်
ဆုံးကြတိုင်းရဲ့ဒီလိုမသိဘူးမသိဘူးဘာမှနားမလည်ဘူးအဲဒီကိစ္စတွေကိုဆက်ကြရတဲ့ကြိုးတဲ့ကိစ္စကြည့်နေတယ်အဲဒီကြောင့်ကဒီလူသားမှုပြည်ပြီးတော့မှဖြစ်သေးဖို့ဒီမှာလူတွေပြောတာတွေနဲ့ပြည်တာဆိုတာကိုပြောတယ
်ပြည်တော်စုရှင့်နေကျုံယုံကဥပဒေပညာရှင်ဒုတိယညွှန်ကြားရေးမှူးချုပ်ဒေါခင်ချိုအောင်မြန်မာနိုင်ငံရဲတပ်ဖွဲ့ကမှုကင်းစစ်ပညာဆိုင်ရာကျွမ်းကျင်သူရဲမှူးကြီးစိုးနိုင်ဦးမြန်မာနိုင်ငံရှေ့နေများကောင်စီကအယူခံမှုဆိုင်ရာကျွမ်းကျင်သူဦးဖေခင်တို့ဟာထိုင်းနိုင်ငံမှာဖြစ်ပွားခဲ့တဲ့လေကျောလူတက်မှုနဲ့ပတ်သက်လို့မြန်မာလူငယ်နှစ်ဦးရဲ့အမှုအတွေ့အထောက်အကူဖြစ်စေဖို့ပထမဦးဆုံးအကြိမ်အဖြစ်ရောက်ရှိလာတဲ့မြန်မာနိုင်ငံကကိုယ်စားလှယ်တွေဖြစ်ပါတယ်သူတို့တွေဟာအယူခံမတင်ခင်မှာထိုင်းနိုင်ငံရှေ့နေများကောင်စီနဲ့တွဲဆုံဆွေးနွေးသွားဖို့တွေလည်းရှိနေပါတယ်ရှင
်ဒါကတော့မအေးမှာသတင်းပေးပို့ထားတဲ့သတင်းဖြစ်ပါတယ်ထိုင်းနိုင်ငံမို့ရောက်ရှိနေတဲ့မြန်မာပညာရှင်များအဖွဲ့ဟာမနေ့ကဗုဒ္ဓဟူးနေ့ကထိုင်းနိုင်ငံနဂွန်စီသာမရအကျဉ်းတော်ကိုတွားရောက်ပြီးမြန်မာလူငယ်တွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။ခုဆက်လက်ပြီးတော့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ခုဆိုရင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိနေပါပြီ။ VOA မြန်မာပိုင်းမနက်ခင်းအစီအစဉ်တွေကိုလိုင်းနိုမီတာ32 40နဲ့49ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းနာယီဝက်မှာနားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေထဲမှာဆိုရင်တော့
အမျိုးသားပြန်လည်တင်ပြရေးတို့ညီညွတ်ရေးတို့ရမယ်ဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်ကစစ်မှန်တဲ့ပြည်ထောင်စုပုံစံနဲ့တည်ဆောက်ဖို့လိုပါတယ်။ဒီအပေါ်မှာအကုန်လုံ
းဒါကတော့အပတ်စဉ်တင်ဆက်နေကြဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်အစီအစဉ်မှာနားဆင်ရမှာဖြစ်ပါတယ်။ခုဆက်လက်ပြီးတော့ဦးစံမိုးဝေစီစဉ်တင်ဆက်ထားတဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ
်။အရင်ဆုံးတင်ပြပေးချင်တာကတော့ The Wall Street Journal မှာဖော်ပြထားတဲ့ဆောင်းပါးဖြစ်ပါတယ်။ Reuters သတင်းဌာနကနေရေးသားထားတာပါ။ဒေါ်ဆန်းစုကြည်ဟာအစိုးရတာဝန်လွှဲပြောင်းရယူခြင်းမရှိသေးတဲ့အချိန်မှာစစ်တပ်နဲ့ကနကောစဖြစ်မှုတွေကိုရှောင်ကျဉ်မှာဖြစ်တယ်ဆိုပြီးတော့ခေါင်းစဉ်တက်ရေးသားထားတာဖြစ်ပါတယ်။မြန်မာနိုင်ငံကရွေးကောက်ပွဲအနှံ့ရပါတီရဲ့ခေါင်းဆောင်ဖြစ်တဲ့ဒေါ်ဆန်းစုကြည်ဟာသူမကိုတမရရာဒူဆက်ခံခွင့်ကနေတားဆီးကန့်တတ်ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့အတွက်ချက်ချင်းလက်ငင်းပြောင်းပြစ်ဖို့အတွက်ဖိအားပေးလိမ့်မယ်မဟုတ်ပဲအခမ်းအနားတွေတက်ရောက်မဲ့နိုင်ငံတော်အကြီးအကဲတယောက်ကိုခန့်အပ်လိမ့်မယ်လို့ပါတီရဲ့ထိတ်တန်းခေါင်းဆောင်တယောက်ကဗိုလ်ရုံးထဲမှာပြောဆိုလိုက်တဲ့အကြောင်းအစချီရေးသားထားပါတယ်။သူမရဲ့အစိုးရအဖွဲ့ထဲမှာလည်းနိုဝင်ဘာရွေးကောက်ပွဲတုန်းကမရှိမလားအရေးနှင်းငယ်ပြီးတော့စစ်တပ်နဲ့ဆက်နွယ်ပတ်သက်နေတဲ့ပြည်ထောင်စုကြက်ခိုင်ဖွံ့ဖြိုးရေးပါတီရဲ့ပါတီဝင်အ ਨੇ ဆုံးတယောက်ပါဝင်လိမ့်မှာဖြစ်တယ်လို့တိုင်းရင်းသားလူမျိုးစုနယ်ဝင်တွေကနိုင်ငံရေးမှာဩဇာရှိပေမဲ့ဒေထုတ်ခံထားရသူတွေလည်းပါဝင်မှာဖြစ်တယ်လို့យေတာထားပါတယ်။ဒီမိုကရေစီရေးစွန်းစားတမန်ဆောင်ရွက်ခဲ့သူဟာ1990ခုနှစ်တုန်းကလိုအဖြစ်မျိုးမဖြစ်ရလေအောင်နိုင်ငံမှာဩဇာအာဏာကြီးမားတဲ့စစ်တပ်နဲ့ထိတ်တိုက်ပြိပခဖြစ်စေမယ့်ကိစ္စတွေကိုရှောင်ကျဉ်လိမ့်မယ်လို့လည်းយေတာထားပါတယ်။ဒီလိုလို့တဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့ကိစ္စကိုဆွန့်လွတ်လိုက်တာမဟုတ်ဘူးလို့လည်းထောက်ပြထားပါတယ်။ဒေါ်ဆန်းစုကြည်ဟာအသွင်ကူးပြောင်းရေးကာလရဲ့တွင်ပြင်လက္ခဏာနဲ့ပတ်သက်ပြီးတော့တက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့ရွေးကောက်ပွဲလွန်ကာလမှာပြုလုပ်ခဲ့တဲ့ဒကပိတ်အစည်းအဝေးမှာဆွေးနွေးခဲ့ပြီးဖြစ်ကြောင်းလည်းသူကပြောဆိုပါတယ်။ပြီးခဲ့တဲ့လအတွင်းမှာလည်းမြန်မာနိုင်ငံကို49နှစ်ဆက်တိုက်အုပ်ချုပ်လာခဲ့တဲ့စစ်အစိုးရရဲ့ခေါင်းဆောင်ဟောင်းဦးတန်းရွှေကိုဒေါအောင်ဆန်းစုကြည်ကတွေ့ဆုံခဲ့ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဟာပြီးခဲ့တဲ့အတိတ်ကအကြောင်းတွေကိုအာရုံစိုက်မှာမဟုတ်ပဲတိုင်းပြည်ရဲ့အနာဂတ်ကောင်းမွန်စေဖို့အတွက်လှုံ့ဆော်သွားမှသာဖြစ်တဲ့အကြောင်းဂရိစကားပြောဆိုခဲ့တဲ့စသဖြင့်ရေးသားထားပါတယ်။အပြည့်အစုံကို The Straits Times သတင်းစာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။နောက်ဆက်လက်တင်ပြပေးမှာကတော့ aljazeera.com online စာမျက်နှာမှာဆောင်းပါးရှင်ဝိန်ဟေးရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။ဆယ်စုနှစ်ပေါင်းများစွာတိုက်ခိုက်နေတဲ့စစ်ပွဲတွေအဆုံးသတ်စေဖို့ကျင်းပတဲ့ဆွေးနွေးပွဲမှာဒေါ်အောင်ဆန်းစုကြည်ဟာတပုံခေါင်းဆောင်တွေနဲ့ပထမဆုံးတွေ့ဆုံခဲ့တယ်လို့ရေးသားထားပါတယ်။ဒါပေမဲ့တချို့ကတော့လည်းဒီစည်းဝေးကိုတက်ဖို့ညှင်းဆိုခဲ့ကြတယ်လို့ဆိုပါတယ်။မြန်မာနိုင်ငံရဲ့စစ်ကောင်းဆောင်တွေဟာနေပြည်တော်မှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပပြီးတော့လက်နက်ကိုင်ဖွဲ့စည်းတွေတော်တော်များများနဲ့တွေ့ဆုံခဲ့တာပါ။ပြီးခဲ့တဲ့အောက်တိုဘာလအတွင်းမှာပြုလုပ်ခဲ့တဲ့တနိုင်ငံလုံးဆိုင်ရာပြည်ရဲ့သဘောတူလက်မှတ်ရေးထိုးခဲ့ပြီးတဲ့နောက်အခု9ရက်ကြာညီလာခံပေါ်ပေါက်လာခဲ့တာဖြစ်တယ်လို့ထောက်ပြထားပါတယ်။ဒါပေမဲ့ဒီညီလာခံကိုတိုင်းပြည်ရင်းကအကြီးဆုံးလက်နက်ကိုင်ဖွဲ့တချို့ကတော့မတက်ရောက်ပဲတပိတ်မောက်ထားခဲ့ကြတယ်လို့ဆိုပါတယ်ဥပမာဒီအထက်မှာဗဟိုအစိုးရထံကနေကိုပိုင်အုပ်ချုပ်ရေးနဲ့စစ်ပွဲရေးလွတ်လပ်ခွင့်တွေရဖို့အတွက်ဆယ်စုနှစ်တွေနဲ့ချီပြီးတိုက်ပွဲဝင်နေခဲ့တဲ့ကချင်လွတ်မြောက်ရေးတပ်မတော် KIA အဖွဲ့လည်းပါတယ်လို့ဆိုပါတယ်ဒေါအောင်ဆန်းစုကြည်ဟာပြီးခဲ့တဲ့မနစ်ကရွေးကောက်ပွဲမှာအနိုင်ရရှိခဲ့တယ်လို့နောက်တက်လာမယ့်အစိုးရဖွဲ့မဲ့အကြီးဆုံးနိုင်ငံရေးပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဦးဆောင်မဲ့သူဖြစ်ပါတယ်ဒီကြိမ်မှာတော့ပြည်သူလူထုကပေးထားတဲ့လုံပိုင်ခွင့်အာဏာမန်ဒိတ်အပေါ်အခြေခံပြီးပြည်သူလူထုကလုံပေးစေချင်တာတွေကိုလုပ်ရပါလိမ့်မယ်။ထာဝရငြိမ်းချမ်းရေးရယူရမယ့်တာဝန်ကိုထမ်းဆောင်ဖို့အစဉ်သင့်ဖြစ်နေပြီလို့ဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။အားလုံးကလည်းကူညီပေးကြလိမ့်မယ်လို့လည်းသူမကမျှော်လင့်နေတဲ့အကြောင်းထောက်ပြရေးသားထားပါတယ်။အပြည့်အစုံကိုတော့ aljazeera.com မှာဖတ်ရှုနိုင်ပါတယ်ရှင်။
ဒါကတော့ဦးစံမုံဝေရဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်တွေကိုနားဆင်ကြရတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့ American Style Indian သုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ဒေါ်လှလတန်ကတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
။ဒီကနေ့တင်ပြမယ် Idiom အသုံးကတော့
Drive me up the wall.
ဖြစ်ပါတယ်စာလုံးပေါင်းက drive drive ကမောင်းတာ me ကကျွန်တော်ကျမ up ကအပေါ်ဆိုတော့ drive me up ကအပေါ်ကိုမောင်းတဲ့သဘောဖြစ်ပါတယ်။ the wall wall ကနေရာဆိုတော့စကွတ်ဟူရဲ့ဓာတ်ရိုက်ဒီဘယ်ကတော့နေရာပေါ်ကိုမောင်းတဲ့သဘောဖြစ်ပါတယ်။ဒီသုံးဆင်းသက်လာတာကတော့လောင်ရင်ထဲမှာရောက်နေတဲ့တရိတ်ဆန်တကောင်ကိုအပြင်ကစလို့ဖြစ်စေအနောက်ရှက်ဖြစ်အောင်လုပ်လို့ဖြစ်စေအဲ့ဒီအထက်မှာရှိတဲ့အကောင်ကလောင်ရင်ရဲ့နေရာပေါ်ကိုပြည့်တဲ့ရှောင်းတင်းရာကနေဆင်းသက်လာတဲ့အသုံးဝင်ဖြစ်ပါတယ်။ဒါကြောင့် idiom အတုံးကတော့လူတူဦးကိုစိတ်တူအောင်စိတ်အနှောက်ရှက်ဖြစ်စေအောင်လုပ်တာကိုဆိုတာဖြစ်ပါတယ်။အထူးသဖြင့်ထွက်ပြေးခြင်းစိတ်ပေါက်တဲ့သဘောမျိုးလို့ဆိုနိုင်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Grope ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ I don't want to visit my cousin's place. He has 5 kids and they drive me up the wall.
ကျွန်တော်ကတော့ကျွန်တော်ညီတပင်ခွဲအိမ်ကိုအလဲမသွားလို့ပါဘူးဗျာ။သူ့မှာကလေး9ယောက်တောင်ရှိတယ်လေ။သူတို့ကြောင့်ကျွန်တော်ထွက်ပြေးခြင်းစိတ်ပေါက်မိတယ်လို့ဒီပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I don't want to visit my cousin's place. He has 5 kids and they drive me up the wall.
လူတူဦးကိုစိတ်အနှောက်ရှက်ဖြစ်စေတဲ့ထွက်ပြေးခြင်းစိတ်ပေါက်အောင်လုပ်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ။
Drive me up the wall.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒါကတော့ဒေါ်လလတန်းစီစဉ်တက်ဆက်ထားတဲ့ American Style idiom သုံးအင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုလေ့လာခဲ့ရတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့အပတ်စဉ်တင်ဆက်နေကြမြမရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်ပါမယ်မြမနိုင်ငံမှာကျင်းပနေစေပြည်တော်စုငင်းငယ်ညီလာခံနဲ့ပတ်သက်ပြီးတော့ဒါဟာနောက်တက်လာမယ့်အစိုးရဆက်လက်ဆောင်ရွက်သွားနိုင်အောင်အခြေခံတစ်ခုခုချမှတ်နိုင်တယ်မလားဆိုတဲ့မျှော်လင့်ချက်ဟာအမြင့်ဆုံးထားရှိနိုင်တဲ့ညီမှန်းချက်သာဖြစ်ပါတယ်ဒါပေမဲ့လောလောဆန်တိုက်ခိုက်နေစေတိုင်းရင်းသားအင်အားစုတွေကိုခြံထားပြီးပြုလုပ်တဲ့ဒီဆွေးနွေးပွဲကမျှော်လင့်နိုင်တဲ့ငင်းငယ်ရောင်ကြီးကတော့ခက်မိန်မိန်ပဲရှိတယ်ဆိုရင်တော့အကောင်းမြင်တက်လွန်ရကြလိမ့်မလားဆိုတာဒီညီလာခံမှာပါဝင်တဲ့သူများအစုအဖွဲ့ဝင်ဖြစ်တက်ရောက်နေတဲ့ဦးအောင်သူငယ်နဲ့ UNFC ပြည်တော်စုတိုင်းရင်းသားများဖက်ဒရယ်ကောင်စီတွဲဖက်အတွင်းမှဦးထွန်းစော်တို့နဲ့ဦးကျော်စံတာကဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
ဒီညီလာခံကျင်းပရတဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးတော့နိုင်ငံတော်သမ္မတဦးသိန်းစိန်ရဲ့ထုတ်ပြန်တဲ့အထက်မှာအမျိုးသားပြန်လည်သိမြဲရေးလက်နက်ကင်ပြည်ပခန့်များချုပ်ငင်းရေးနိုင်ငံရေးပြဿနာကိုနိုင်ငံရေးညီနဲ့ညီညွတ်စွာဖြေရှင်းနိုင်ရေးတင်တော့သဘောပြောရင်အဲ့ဒီငွေတစ်ခုနဲ့တစ်ခုဘာမှမကွဲပဲအမျိုးသားပြန်လည်သိမြဲတော့လက်နက်ကင်ပြည်ပခန့်ချုပ်ငင်းသွားမှာပေါ့ဗျနိုင်ငံရေးပြဿနာကိုနိုင်ငံရေးညီနဲ့ဖြေရှင်းနိုင်မှာတော့ကျန်တဲ့ဟာတွေဘာမှဖြစ်เสียမလို့တော့ပေါ့ဆရာတို့နှစ်ယောက်ကဘယ်လိုနားလဲပါလဲဒီဟာဟာတခွန်းနဲ့ပြီးတဲ့ကိစ္စသုံးခုခွဲပြီးရေးထားတယ်လို့ဥက္ကဋ္ဌကြီးဆွေးနွေးပါပထမဆုံ
းဟုတ်ကဲ့ဟိုဒီနေ့သမရကဒီဒီလာကအဖွင့်ပွဲမှာမိကုံပြောပါတယ်ဆိုတော့သူရဲ့မိကုံအနှစ်သာရကတော့အမျိုးသားပြန်လည်ပြည့်ညတ်ရေးနောက်တစ်ခုကတော့နိုင်ငံရေးကြေညာကိုနိုင်ငံရေးနည်းနဲ့ဖြည့်ရှင်းတဲ့ဒီအစဉ်အလာမျိုးပေါ့နော်ဖြစ်အောင်ဆိုတဲ့သဘောမျိုးပြောတာတွေ့ပါတယ်ဒါပေမဲ့သူ့မိကုံရဲ့အနှစ်သာရအများစုကတော့ဒီညီလာခံရဲ့ procedure ပေါ့နော်ရှေ့လှုပ်ထုံးလုပ်နည်းနဲ့ပတ်သက်လို့ပြောတာများလာတွေ့ပါတယ
်ဥထွန်းစောခင်ဗျာ
ဟုတ်ကဲ့ဒီအမျိုးသားပြန်လည်ရေးကြစီရေးဆိုတဲ့ဥစ္စာလည်းပဲဒါကျွန်တော်တို့ကြေပြန့်တဲ့ကိစ္စဖြစ်ပါတယ်အဲ့တော့ဘယ်လိုဖော်ဆောင်မလဲဆိုရဲ့ကိစ္စပြောဖို့လိုပါရဲ့အမှန်ဆိုလို့ရှိရင်အခုတောင်ဆန်းစုကြည်ရဲ့ဒီဦးစားပေးလုပ်ငန်းရှင်ထဲမှာလည်းအမျိုးသားပြည်လည်ရင်ကြားစီဆိုတာပါပါတယ်ဆိုအမျိုးသားပြည်လည်ရင်ကြားစီနဲ့ငင်းချင်းရင်းနဲ့ကတော့ဒိတ်ဆက်နေပါတယ်ဒီပြိုင်ထဲမှာအကုန်လုံးကဘယ်ပုံမှာမူတည်လဲဆိုတဲ့ခါကျတော့အမျိုးသားပြည်လည်သင်းမြဲရေးတို့ငင်းချင်းရင်းတို့ရမယ်ဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်ကစစ်မှန်တဲ့ပြည်ပြည်ထောင်စုကုမ္ပဏီနဲ့တိဆောက်ဖို့လိုပါတယ်ဆိုဒီပုံမှာအကုန်လုံးအခြေခံနေပါတယ်အမှန်ဆိုလို့ရှိရင်ဒီကိစ္စတွေကိုပြောတင်နေပေါ့နော
်ဟုတ်ကဲ့
အထောက်ရှိဖွဲ့စည်းပုံမှာအကုန်လုံးကအဲ့မှာတွန်းညှိနေတဲ့အတွက်သူတို့အဲ့ဒီကိစ္စကိုလမ်းပြမြေပုံနေနဲ့မချပေးခဲ့ဘူးပေါ့လေသူကဒီညီလာခံ၅ရက်အတွင်းမှာဆိုလို့ရှိရင်မူရဒါတခုမှချမှတ်မှုမလုပ်ပြင်တဲ့ဒီဆွေးနွေးချက်တွေကိုလုပ်မယ်နောက်ပြီးတော့မှဆွေးနွေးချက်တွေကိုစုစည်းထားလိုက်မယ်ဆိုတော့အုံမြင့်ချသွားတဲ့ဆိုတဲ့ပုံစံမျိုးသူတို့အဲ့လို legacy ယူရဲဆိုတဲ့ပုံစံမျိုးဖြစ်နေပါတယ
်ဟုတ်ကဲ့
အဲ့ဒါကတော့သူရဲ့မိန့်ခွန်းမှာကျွန်တော်တွေးကြည့်ချက်ပေါ့နော
်ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီထဲမှာကျွန်တော်စဉ်းစားမိတာလက်လက်ကင်ပဋိပက္ခချုပ်ငင်းရေးအတွက်နိုင်ငံရေးနည်းနဲ့ငင်းငန်းစွာအဖြေရှာမယ်ဆိုတော့အခုလောလောဆယ်မှာလက်လက်ကင်ပဋိပက္ခဖြစ်နေတဲ့အဖွဲ့ရဲ့ကိုယ်စားလှယ်မပါခြင်းအပြင်သူတို့ကိုစားပြုပြီးဘသူကဆွေးနွေးမှလည်းအဲ့ဒီတော့ဥက္ကဋ္ဌကြီးပဲလို့မြင်ပါတယ်ဒီကိစ္စကို
ဟုတ်ကဲ့ဒီစီဝေးမှာပြစ်ခတ်ရစေစာချုပ်ပေါ့နော်လက်မှတ်မထူရသေးတဲ့အဖွဲ့စည်းတွေကိုလည်းကိုယ်စားလှယ်မဟုတ်ပဲ လေးလာသူဖြစ်ဖိတ်တဲ့အခါမှာအဖွဲ့စည်းတော်တော်များများကလည်းမတက်ပါဘူး။ဆိုတော့မတက်တဲ့အခါကျတော့ဒီဖွဲ့စည်းတွေကိုဘယ်သူကိုစားပြုပြောမလဲဆိုတာကတော့ဟိုပြဿနာရှိပါတယ်။ဆိုတော့ဒါပေမဲ့ကျွန်တော်မြင်တာကတော့အဲ့ဒီအစားပေါ့နော်ဒီညီလာခံမှာဟိုပို့ပြီးတော့ကျေပြန့်တဲ့ဟိုကိစ္စတွေဆွေးနွေးရမယ်လို့ကျွန်တော်ထင်ပါတယ်။အထူးသဖြင့်တော့ဒီ Federal Democracy ပြည်ထောင်စုတည်ဆောက်ရေးဆိုတာဟိုဘာမှတော်တော်များများလည်းပြောပါတယ်။ဒါနဲ့ပတ်သက်လို့ငြင်းချက်မရှိပါဘူး။ဆိုတော့ဒါပေမဲ့သူ့ရဲ့အနှစ်သာရပေါ့နော်။ဘယ်လို Federal လဲဘယ်လိုဖွဲ့စည်းပုံလဲဆိုတာကတော့ဒါရေးရှိအများကြီးဆက်ဆွေးနွေးအောင်ပဲကိစ္စတွေလို့မြင်ပါတယ
်။လက်မှတ်မထိုးသေးတဲ့ဖွဲ့ကိုဖိတ်တယ်ဆိုတော့တိုက်နေတဲ့အထူးသဖြင့်ပေါ့လေကိုကန်းရဲ့ရခိုင်ရဲ့နောက်တောင်ပလောင်ရဲ့သူတို့ကဖိတ်လာခဏ။
ကျွန်တော်တို့တရားဘလောက်ကကိုကန့်နဲ့အီအီပေါ့နော်ရခိုင်ကမတော်တော့မဖိတ်ပါဘူးဒါပေမဲ့ဆန်တဲ့အဖွဲ့စည်းတွေတော့ဖိတ်တယ်လို့သိရပါတယ
်ဆိုတော့အဲ့ဒီဟာကိုတစ်ခါခွဲရတယ်အဓိကလက်နက်ကပဋိပက္ခကလောလောဆယ်ဖြစ်နေတာအဲ့ဒီအဖွဲ့တွေနဲ့ဖြစ်ပြီးတော့စီနေကြတယ်သွေးချောင်းစီနေကြတယ်မဟုတ်လားကွန်သူချင်းအဲ့ဒါကြီးဟာနဲ့ပတ်သက်ပြီးတော့အဲ့ဒီဟာမဖိတ်တဲ့အပေါ်မှာအခုတဲဥကြတဲ့ကူစလေတွေလိပ်ပြတန်းကြပါရဲ့လား
ကျွန်တော်မြင်တာကတော့ဒီအခုလက်ရှိဆိုညီလာခံမှဟိုအကန့်အသတ်တွေလည်းရှိပါတယ်ဆိုတော့ပထမတစ်ချက်ကတော့ကျွန်တော်တို့ဒီဒုတိယပင်လုံလို့ပြောကြတဲ့အနေအထားမျိုးကိုဒီညီလာခံကဟိုမရောက်နိုင်ပါဘူးဒါကတော့အမှန်တိုင်းပြောတာပါဆိုတော့နောက်တစ်ခုကတော့ဒီ NCA လို့ခေါ်တဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးစာချုပ်ပြီးတဲ့နောက်မှာရက်90အတွင်းမှာဒီနိုင်ငံရေးဆွေးနွေးပွဲတွေစရမယ်ဆိုတော့ဆိုတော့ဒီကိစ္စတွေကဒါစာချုပ်ထဲမှာလည်းပါလာပါတယ်ဆိုတော့အဲ့တော့ရက်90အတွင်းမှာဒီအခုလက်ရှိညီလာခံကိုမချစ်မနေအကောင့်တွေဖော်ရတာပေါ့ဆိုတော့နောက်တစ်ခါရွေးကောက်ပွဲပြီးတဲ့နောက်ပိုင်းမှာအစိုးရအပြောင်းလဲကြားကာလမှာအချိန်ကလည်းသိမ့်မရှိတော့ဘူးပေါ့ဗျာဆိုတော့အဲ့ဒီအကန့်အသတ်တွေလည်းရှိတော့ဒီညီလာခံကဒီရှေ့လာမဲ့အစိုးရအတွက်ပေါ့နော်ဒီ lesson ကမ်းပေးနိုင်မှုတချို့အခြေခံမှုတွေပဲဟိုပြောဆိုနိုင်လိမ့်မယ်လို့ထင်ပါတယ်ဆိုတော့ဒါကတော့ဒီညီလာခံကြီးရဲ့အကန့်အသတ်ပ
ါဟုတ်ကဲ့အဲ့ဒီအခြေခံမှုတွေကရောဘလောက်ခိုင်မာတဲ့အခြေခံမှုဖြစ်မလဲဆိုတာလည်းကျွန်တော်စဉ်းစားသင့်တယ်ထင်ပါတယ်နောက်လာမဲ့အစိုးရတွေတကယ်တော့အခြေခံမခိုင်ရင်ဒါ basic foundation ရိုင်နေရင်တော့အပေါ်က structure လည်းပဲရိုင်မယ်လို့ကျွန်တော်စင်စားသင့်တယ်လို့ထင်ပါတယ်ကွန်သူချင်းမဟုတ်လားခင်ဗျာ
ရေဘူးရအဖြစ်တော့အခုလက်ရှိကျွန်တော်တို့ကိုယ်စားလှယ်တွေအနေထားတွေ့ရလာတော့ဟိုတတ်နိုင်သလောက်တော့ကျွန်တော်တို့အကောင်းဆုံးရွေးချယ်စရာနီလာနေတာတွေဆွေးနွေးကြမယ်ဆိုတော့ဒါတွေကဟိုရှေ့အစိုးရရဲ့ဟိုဘယ်လိုလဲဆက်လက်အကောင့်တွေဖော်မလဲဆိုတဲ့အပေါ်မှာလည်းအများကြီးထည့်စဉ်းစားကြပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့အခုဂီလာကမတက်တဲ့အဖွဲ့တွေဖိတ်ခေါ်ခြင်းမခံရတဲ့တိုင်းရင်းသားအဖွဲ့တွေဆက်လက်ပြီးတော့တိုက်ပွဲဖြစ်နေကြတဲ့အဖွဲ့အစည်းတွေအနေနဲ့ကနောက်တက်လာမဲ့အစိုးရအပေါ်မှာဘယ်လိုမြင်မထင်ပါလဲနောက်တက်လာမဲ့အစိုးရရဲ့ကြီးကဲအစိုးရရဲ့အပေါ်သမ္မတအပေါ်ကနေမဲ့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်တော့အခုတက်ပြီးတော့ဒီညီလာခံမမင်းကုန်းပြောတယ်ဆိုတာတွေ့ရပါတယ်နောက်လာတဲ့အစိုးရကဒီအခုချမှတ်ပေးတဲ့အခြေခံအတိုင်းသာသွားမယ်ဆိုရင်ကဘယ်လောက်ယုံကြည်ရမယ်လို့ထင်ပါလဲဥထုံးတော်လေးလာမိတော့
ဟုတ်ကဲ့အခုသွားတဲ့ပုံစံအတိုင်းဆိုရင်တော့ကျွန်တော်တို့အခက်အခဲရှိနေဦးမှာပါအဲကျွန်တော်မြင်တာကတော့ NLD ကလို့ဖြစ်လာမဲ့အစိုးရကတော့အများစုလွတ်တော်မှာပေါ့လေနော် NLD ကသူကအများစုဖြစ်နေတယ်ဒါပေမဲ့လည်းအခုငင်းချင်းရေးပေါ်ဆောင်တဲ့လုပ်ငန်းအားလုံးကအဲ့ဒီကာကွယ်ရေးနဲ့လုံခြုံရေးကောင်စီကဆုံးဖြတ်ပါတယ်အဲ့ဒါကိုမှနေပြီးတော့မှလုပ်ငန်းကော်မတီကလိုက်ပြီးတော့အကောင့်တွေပေါ်ရပါတယ်ဆိုတော့ကာလုံရဲ့ဖွဲ့စည်းပုံကဘယ်လိုဖြစ်လာမလဲပေါ့နော်ဒါမဲ့အစိုးရအသင်းမှာအဲ့ဒီထဲမှာပေါ့ NLD ရဲ့ကိုယ်စားလှယ်တွေကဘယ်နှူးပါဝင်ပါလဲနောက်တစ်ချက်ကတော့ပါလဲဆိုတော့လာမယ့်အစိုးရတဲ့အနေနဲ့ပေါ့လေလက်ရှိအစိုးရတော်လည်းကောင်းလာမယ့်အစိုးရတဲ့တော်လည်းကောင်းပေါ့ကျွန်တော်တို့အားလုံးပါဝင်ရေးကိုဘယ်လိုဖော်ဆောင်ကြမလဲဒါကိုသိနာဖို့လိုပါတယ်ကျွန်တော်တို့ NCA တနိုင်ငံလုံးပြည်ခက်ရစီသဘောတူစာချုပ်ပေါ်မှာဘယ်သူမှမမြင်ဘူးဒီစာချုပ်ကိုအားလုံးအတူတူပဲဖော်ဆောင်ပေးကြတာဖြစ်ပါတယ်နောက်ဆုံးအဆင့်ရောက်တော့မှာပေါ့အစီအပြောင်ကြီးအမိကြားမှတင့်ဆိုတယ်လို့မျိုးကျွန်တော်တို့6ဖွဲ့ကိုလက်မခံဘူးအတိမတ်မပြုဘူးအဲ့လိုမျိုးလုပ်တယ်။ဒါပေမဲ့ကျွန်တော်တို့တိုင်းနာလက်နက်ကန်တော်လည်းအဖွဲ့စည်းတွေကလက်မချော်ဘူး။နောက်ဆုံးအဆင့်ထိကျွန်တော်တို့ရေကုန်ရေကန်လိုက်ပြီးတော့မှဆွေးနွေးပါတယ်။နေပြည်တော်တိသွားရောက်ပြီးမှနီးလန့်ချပါတယ်။နောက်ကျွန်တော်တို့ဒီအတိမတ်မပြုတဲ့6ဖွဲ့ထဲမှာသူတို့ထိတွေ့ပြစ်ခတ်တိုက်ခိုက်မှုရှိနေတဲ့3ဖွဲ့၊ထိတွေ့ပြစ်ခတ်တိုက်ခိုက်မှုမရှိတဲ့3ဖွဲ့ဆိုပြီးတော့အဲ့လိုမျိုးအုပ်စုခွဲလိုက်ပါတယ်။နောက်ကျွန်တော်တို့အဲ့ဒီမှာထိတွေ့ပြစ်ခတ်တိုက်ခိုက်မှုရှိနေတဲ့အဖွဲ့စည်းတွေကိုသူတို့ကဘယ်လောက်ဆိုလို့ရှိရင်ဒုတိယအဆင့်မှာသူတို့ကခေါ်ပြီးတော့မှ bilateral ဆွေးနွေးမယ်ဆိုပြီးတော့မှသတ်မှတ်ပါတယ်။ကျန်တဲ့နှစ်ဖွဲ့ကိုကြတော့သူတို့လုံးဝအတိမတ်ပြုခြင်းမရှိပါဘူး။ဒါပေမဲ့ဘာဖြစ်ဖြစ်ဖြစ်အတိမတ်မပြုတဲ့ဒီ6ဖွဲ့ကိုစီးရင်နိုင်ငံရေးလူမှုရေးအမကန်ကျပေးပါဆိုပြီးတော့မှကျွန်တော်တို့ဘက်ကတောင်းပါတယ်။ဒါပေမဲ့သမ္မတဦးသိသိဘက်ကအဲ့ဒါကိုမပေးနိုင်ခဲ့ပါဘူ
း။ဟုတ်ကဲ့
ဒီလိုမျိုးကျွန်တော်တို့လိုင်းလျော်ပြီးမှဆွေးနွေးခဲ့တဲ့ပုံမှာအစိုးရဘက်ကသဘောမတူတဲ့အားလုံးပါဝင်မှုကမဖြစ်လာဘူး။မဖြစ်လာတဲ့အတွက် NCA မှာ
ရှေ့ဘက်ပဲလက်မှတ်ထိုးတယ်ဆိုတဲ့အနေအထားကိုရောက်သွားပါတယ်အဲ့ဒါကြောင့်လမ်းမဲ့အစိုးရတိတ်လည်းပဲဒီအလုပ်ပါဝင်မှုကိုဘယ်လိုပေါ်ဆောင်မလဲဒီအချက်ကဘေးပေါ်မှာမူတည်သွားတယ်ဆိုတော့တက်မတော်ရဲ့သဘောထားပုံမှာမူတည်သွားပါတယ်
ကျွန်တော်လည်းအဲ့ဒါကိုမေးမလို့ပါပဲကောင်သူချင်းအဲ့တက်ရဲ့သဘောထားနဲ့ပတ်သက်ပြီးတော့အခုဘယ်လောက်ထိတိုးတက်လာပါလဲအဲ့တော့စစ်တပ်ရဲ့ငင်းငယ်ရေးအပေါ်အမြင်စစ်တပ်ရဲ့သဘောထားကတော့စီရေးရအပေါ်စီးရမှပဲစည်းစမ်းမဲ့လူကိုစပွဲကိုခေါ်လိုက်ကြပဲဆိုတော့သူတို့အပေါ်စီးရရပြီးတော့လက်မှတ်ထုတ်မယ်ပေါ့လေအဲ့ဒီသဘောမျိုးဆိုတာအမြဲတမ်းရှိနေခဲ့တဲ့ကိစ္စပါဆိုတော့အခုခါမှာမြန်မာနိုင်ငံရဲ့စစ်တပ်ကတော့ဒီသဘောထားထက်ပိုပြီးတော့ပျော့ပြောင်းလာပါလားပြောင်းလဲလာပါလားဆိုတော့ဥက္ကဋ္ဌကြီးသုံးသပ်ပါဦးခင်ဗျာ
ဟုတ်ကဲ့ဟိုအဲ့လိုပြောဖို့တော့စောပါသေးတယ်ဘာဖြစ်လို့လဲဆိုတော့ဒီဒီမီလာကန်ဖွင့်ပွဲဆိုတဲ့အခါကျတော့ဒီနေ့တော့ဟိုကာကွယ်ရေးဥစည်းချုပ်ဘုရုပ်ကြီးမင်းအောင်လိုင်းလက်ကုံပြောတယ်ပေါ့လေဆိုတော့ဒါပေမဲ့တမလို့သားကုစလေတွေရဲ့ဒီအစုအဖွဲ့လိုက်ဆွေးနွေးချက်တွေထားမကြသေးတော့ဒီတက်မလို့ဘက်ကဘယ်လောက်ထိသဘောထားပြောင်းလဲလာတယ်ဆိုတာတော့ကျွန်တော်ပြောဖို့စောပါဦးမယ်လို့ထင်ပါတယ်ခင်ဗ
ျဆိုတော့အာဘယ်အချိန်မှာကျွန်တော်တို့ဒီညီလာခံရဲ့ကောင်းတဲ့ရလဒ်တွေပေါ်ထွက်လာမယ်လို့နည်းနည်းရှိကိုမျှော်မှန်းကြည့်ကြပါစို့ဗျာအဲ့တော့ပြည်သူတွေကလည်းပဲဒုက္ခခံရရာလှပြီးညီငယ်လည်းပဲစိတ်ကိုငန်းငန်းတက်လူချင်းနေရပြီးနင်နာရတာကလည်းများလှပြီးဆိုတော့ဘယ်အချိန်မှာကျွန်တော်တို့ညီငယ်ရေးကိုမျှော်လင့်ထိုင်ပါလဲအခုညီလာခံလုပ်လိုက်တဲ့အတွက်ဘယ်လောက်ထိရှိကိုလမ်းပွင့်သွားထိုင်လို့ထင်ပါလဲကောင်သူချင်
းဟုတ်ကဲ့ဟိုကျွန်တော်အမြင်ကတော့ဒီဟိုကျွန်တော်တို့နိုင်ငံဟိုညီငယ်ရေးရဖို့ဆိုလို့ရှိရင်ခုနပြောသလိုပဲဒီ Federal Democracy ရှိတဲ့နိုင်ငံပြည်ထောင်စုဒါဖြစ်ဖို့လည်းလိုပါတယ်ဆိုတော့အဲ့ဒီအနေအထားမှာဟိုလောက်ရမဲ့ကိစ္စတွေကတော့အဆင်နဲ့အများကြီးပါနောက်တစ်ခါကျတော့အလုံးကဟိုညှိနှိုင်းတိုင်ပင်မှုနဲ့တွားကြရမယ်အနေအထားရှိပါတယ်ဆိုတော့အဲ့ဒီအနေအထားမှာပို့ပြီးတော့ရေးကြည့်လာတာကတော့တမတော်ကတော့ဒါရှေ့ဆက်သက်တမ်းမှလည်းဆက်ရှိနေမယ်နောက်တစ်ခါကျတော့အခုအနိုင်ရတဲ့ NLD ပါတီပေါ့နော်ဆိုတော့ဒါကရှေ့အစိုးရဖြစ်သွားမယ်ဆိုတဲ့အခါကျတော့သူတို့နှစ်ဦးဟာဒီကိစ္စတွေမှာပို့ပြီးတော့ကိုရေးပါလာတဲ့အခန်းကဏ္ဍရှိပါတယ်ဆိုတော့အခုမှပါလာတဲ့ဒီလွတ်တော်ဆိုင်ရာကုစရေအစိုးရကုစရေတွေကတော့ဟိုရှေ့လျှောက်မှာအပြောင်းလဲတွေရှိသွားနိုင်ပါတယ်ဆိုတော့ဒါပေမဲ့အနည်းနဲ့အများစုသလိုပေါ့နော်ဒီလုပ်ငန်းစဉ်ကိုစတင်ထားပြီးပြီစတင်ထားတဲ့ခါကျတော့ဒီကဒီအခုလက်ရှိဆွေးနွေးပွဲတွေကလည်းဟိုကောင်းမွန်တဲ့အခြေခံမူတစုံတရာထွက်မယ်ဆိုရင်တော့ဒါကျွန်တော်တို့ရှေ့အလားအလာတော့မျှော်လင့်နိုင်ပါတယ်ဒါပေမဲ့ပြောရမယ်ဆိုလို့ရှိရင်ဒီသရုပ်ကုစရေတွေဆွေးနွေးရတာဟိုကအနည်းဆုံးဒီနိုင်ငံရေးဆွေးနွေးပွဲတွေက၃နှစ်ကနေ၅နှစ်ထိအချိန်ယူကြမယ်လို့ပြောပါတယ
်။ဟုတ်ကဲ့ကျွန်တော်ဥထွန်းစောကိုနောက်ဆုံးမေးချင်တာခက်တရုပ်ဖြစ်ပါဥထွန်းစောအခု2015ရွေးကောက်ပွဲပြီးရဲ့နောက်တက်လာမယ့်လွှတ်တော်အသစ်ဆိုရင်ဒါအတော်လေးမှန်ကန်တဲ့နည်းနဲ့ရွေးချယ်ခြင်းခံရတဲ့လူထုကိုယ်စားလှယ်ဖြစ်လာကြပါပြီ။အဲ့ဒီတော့တိုင်းရင်းသားဒေသတွေကိုကိုယ်စားပြုတဲ့လူတွေရတဲ့လွှတ်တော်မှာပါနေပြီ။ဆိုတော့လက်နက်ကိုင်းအင်အားစုတွေဟာတကယ်တော့တရားဝင်ရွေးကောက်တင်မြှောက်ထားတဲ့လူတွေမဟုတ်ဘူး။တရားဝင်လူထုထောက်ခံမှုကိုရထားတယ်လို့စက်စစ်မပြနိုင်ဘူး။ဆိုတော့အဲ့ဒီလွှတ်တော်တွင်နိုင်ငံရေးနဲ့ကိုတိုင်းရင်းသားပြည်သားပြည်လဲသွားနိုင်စရာအကြောင်းဘာကြောင့်မရှိဘူးလဲဥထွန်းဆောင်ခက်တော်ဖြစ်ပြောပါခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့လူထုကရွေးချယ်လိုက်တဲ့လူထုရွေးကောက်တဲ့အစိုးရတက်လာပါမယ်။အဲ့ဒါကြောင့်လူထုရွေးကောက်တင်မြှောက်လိုက်တဲ့ကိုယ်စားလှယ်များကလူထုရဲ့ဆန္ဒသဘောထားကိုဘလောက်ပေါ်ဆောင်ခွင့်ဘလောက်သူတို့ရဲ့လုပ်ပိုင်ခွင့်ကိုကျင့်သုံးခွင့်ရမလဲဆိုတဲ့အပေါ်မှာမူတည်နေပါတယ်။နောက်ပြီးတော့မှငြိမ်းချမ်းရေးကိုဆက်သွားမယ်ဆိုလို့ရှိရင်ဒီပြည်တော်စုချင်းချင်းညီလာခံကကျွန်တော်တို့ဒီဒီဘာလာ5ရက်နေ့ကအတည်ပြုလိုက်တဲ့နိုင်ငံရေးမူပေါင်းမှာအခြေခံပြီးတော့မှလုံးမှာဖြစ်ပါတယ်။အဲ့ဒီနိုင်ငံရေးမူပေါင်းကကျွန်တော်တို့ကမျှတမှုမရှိတဲ့နိုင်ငံရေးမူပေါင်းမျိုးဖြစ်နေပါတယ်။အဲ့ဒါကြောင့်မို့အဲ့ဒီမူပေါင်းကိုလည်းပြင်ဆင်ရမယ်၊သုံးသပ်ရမယ်ဆိုတော့အဲ့ဒီအနေအထားပေါ်မှာမူတည်ပြီးမှကျွန်တော်တို့ညီလာခံရလက်ကောကောင်းမလားဆိုးမလားဆိုတာကိုတက်ချက်နိုင်မှာဖြစ်ပါတယ်။
ဒါကတော့ဥကျော်စံသားရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။သောတာရှင်များခင်ဗျာခုဆက်လက်ပြီးတော့အပတ်စဉ်တင်ဆက်နေကြတူယုံကြည်ရာအစီအစဉ်ကိုနားဆင်ရအောင်။အခုတစ်ပတ်တူယုံကြည်ရာအစီအစဉ်မှာအစိုးရအနက်ကရဲ့ယုံကြည်ရာကိုမတ်မိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။ဘယ်လိုနမည်နဲ့ကားပါကျွန်တော်အခုတက်လို့ကျွန်တော်ယုံကြည်တဲ့ဟာကတော့ကျွန်တော်ငငယ်လေးတည်းအောင်အခုချိန်ကြည့်အောင်တရားကိုထိမ့်သိမ့်ရချက်တဲ့စီကန်းဆိုရယ်ဆက်တလုံးနဲ့စီကန်းဆိုရယ်အတိတ်ပဲကိုကျွန်တော်အရင်အောင်ယုံကြည်ရယ်ကျွန်တော်တခြားနေရာတွေဘယ်နေရာတွေပဲသွားဒီကြားရယ်ပဲသွားနောက်ထဲပဲနေနေစီကန်းဆိုရယ်ဟာကိုယ့်ကိုဘယ်လိုထိမ့်သိမ့်မလဲကိုယ့်ကိုဘယ်လိုဆောင်ရှောက်မလဲဆိုရယ်ဟာကျွန်တော်အရင်ကြည့်ရယ် ုမှာပြောရမယ်ဆိုရင်ဒီကူမြင်ကြရတယ်ကျွန်တော်ကူမလားကျွန်တော်ဒီကူမြင်ကြရမဟုတ်တဲ့နေရာနဲ့ကျွန်တော်ကူမလားနောက်တစ်ခုကအမိုက်ပြတဲ့နေရာဘုံထဲကိုရောက်အောင်ပြင်မလားဒါမှဘုံထဲမှာမပြစ်ပဲနဲ့ကိုယ့်ကိုအပြင်မှာပြစ်ချခဲ့မလားဒါမှဘုံရှိတော့ဆိုရင်ကိုယ်ပေါင်းမြင်ကြရထဲမှာအဲ့ဒါမျိုးတွေကျွန်တော်ပုံမှန်အောင်ကျွန်တော်ကျင့်လင်းကျင့်တယ်ကျွန်တော်အဲ့ဒီ figure နဲ့ကိုယ့်ကိုတယောက်တည်းကိုကျွန်တော်သိတယ်အဲ့လိုထိနေတဲ့ကြောင့်လည်းများနေဒီကမထိနေတဲ့အားအောင်လည်းဒီခါတိုင်းဟိုအမလို့အမရဖြစ်ပြီးချင်းမိမိပဲနဲ့တမင်များနေလုပ်တဲ့အားကြောင့်ကိုအချင်းပြတ်မလားကိုဖီကန်ပြတ်မလားဆိုတဲ့အားလေးကိုတော့ခဏခဏပြန်ကိုယ့်ကိုပြန်မေးမိပြီးတော့ပဲကျွန်တော်ဒီနေ့ဒီနေလာအသက်30ကျော်သွားပြီကျွန်တော်ဖီကန်ကျွန်တော်ဒီတိုင်းဒီဆက်ထိနေတယ်ကျွန်တော်ဖီကန်ကျွန်တော်ပုံမှန်ဂျီရုံဂျီဂျီကိုကျွန်တော်ထိနေတယ်ကျွန်တော်ရှေ့ဆက်နေတယ်အနောက်တစ်ခုကတော့ကျွန်တော်ဖီကန်ဆိုတဲ့အားမှာကျွန်တော်ကွေးကွန်ခေါ်ကွန်ကျွန်တော်ဖီကန်ကိုကျွန်တော်ပြန်ပြင်တယ်။ကွေးကွန်ခေါ်ကွန်ကသူများကိုတင်းတင်းချာချာကိုကို့အတွေ့ထဲမှာတွေးလိုက်တယ်ဆိုတော့အကွေးမျိုးဖြစ်သွားလား။အဲ့လိုမျိုးဖြစ်သွားရင်သူများကိုဘယ်တော့ဟိုနေတဲ့ပုံစံမျိုးဖြစ်မလဲမဖြစ်မလဲဆိုတော့စဉ်းစားတယ်။ဒီတော့ကိုဒီအောင်ပြင်းနေရဟုတ်မဟုတ်ဆိုတဲ့ဟာလေကိုအမြင်စဉ်းစား။ဘာလို့ဆိုကိုလူလိုက်တဲ့ဟာကကိုကတယောက်တည်းအတွက်နဲ့ပဲဆိုင်နေမယ်ကိုကကိုတယောက်တည်းနေရမှာတဘာဝနဲ့ကိုကနေရတဘာဝမှာသက်ရှိသမဲ့သဝိုင်းသမဲ့တဲ့အကုန်အများကြီးရဲ့အတွက်ကြောင့်အဲ့ဒီသူရရောကိုကြောင့်မလို့ဘလောက်ထိဒုက္ခရောက်သွားမလဲအဲ့ဒါအရင်ကမနဲ့ပဲဆိုင်ကိုစီတိုင်းပုံမှန်တုံနေတယ်ကိုစီချောင်းအောင်ကိုကကိုထိမ့်နေတဲ့ကိုအချင်းတွေဆိုင်နေနောက်တစ်ခုကစီချောင်းထိမ့်နေတဲ့ခွဲဟာပညာတက်မှလုလို့ရရင်ဒီဆံပုံပညာတလုံးမှစာတလုံးမှမတက်လဲစီကန်းဆိုတာထိန်းလို့ရတယ်။အဲ့ရနေလေကျွန်တော်ကကျွန်တော်ပြန်ပြီးတော့ကျွန်တော်တစ်ခါကျရင်ကျွန်တော်ပြန်ပြီးဖို့ဖို့ပြန်သွန်သိနေ။အဲ့ရအတွက်နဲ့ပဲကျွန်တော်အရှိဆက်တယ်။ဒါကကျွန်တော်အခုလောလောလတ်လတ်အရင်ကယုံကြည်နေတာပဲ
။အဖတ်စစ်တင်ဆက်တဲ့လူယုံကြည်ရခဏအနေဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒါကတော့အခုတစ်ပတ်သူယုံကြည်ရာအစီအစဉ်မှာအစိုးရအနက်ကရဲ့ယုံကြည်ရာကိုနားဆင်ကြရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့ကြာသပတေးနေ့မနက်ခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်သူ့ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အာပေါ်ကိုတင်ပြပါရမယ်ခင်ဗျာ
တော်ကြီးမြမဲတွေမှာချင်းသစ်ကောင်ရီတည်တည်တာတာရောကြနေမှုကိုတုံ့ပြန်တဲ့အနေနဲ့ချင်းသစ်မျိုးစိတ်နှစ်မျိုးကိုမျိုးတုံးပြောက်ွယ်မဲ့ရှားပါတရိတ်ဆန်စီရင်တွင်လိုက်တဲ့အကြောင်းအမေရိကန်ပြည်ထောင်စု9နဲ့တော်ရိုင်းတရိတ်ဆန်ဆောင်ရှောက်ရေးဌာနကမကြာခင်ကပဲကြေညာခဲ့ပါတယ်အိန္ဒိယနိုင်ငံနဲ့အာဖရိကတိုက်အနောက်ပိုင်းနဲ့အလဲပိုင်းတွေမှာတွေ့ရတဲ့ချင်းသစ်မျိုးစိတ်လီယိုလီယိုကိုမျိုးသုံးမဲ့အန်ဒီယရှိစီရင်သွင်းလိုက်ပြီးတောင်အာဖရိကမှာရှိတဲ့ဖန်တီရာလီယိုမီလန်နိုချိုက်တာကိုလည်းမျိုးသုံးပြောက်ွယ်မဲ့အရေးချင်းချောက်ခံနေရတဲ့တရိတ်ဆန်စီရင်သွင်းတော့မှာဖြစ်ပါတယ်ချင်းသစ်တွေနဲ့တကွတခြားပြည်တွင်းပြည်ပတော်ရိုင်းတရိတ်ဆန်တွေအပေါ်ရာဇဝမှုဆန်ဆန်ပြုမှုဆောင်ရွက်ချက်တွေကနေကာကွယ်ဖို့ဌာနရဲ့အမှုဆောင်ဒါရိုက်တာဒန်အရှိကလည်းတော်ရိုင်းတရိတ်ဆန်တွေနဲ့ပတ်သက်တဲ့ခွင့်ပြုချက်တစုံတရာလိုချင်ရင်လိုက်နာရမယ့်လိုအပ်ချက်တွေကိုမြင့်တင်မဲ့အမိန့်တရထုတ်ပြန်လိုက်ပါတယ်။ဒီအမိန့်အရတော်ရိုင်းတရိတ်ဆန်ဆိုင်ရာဥပဒေတွေချိုးဖောက်သူတွေကိုအမဲလိုက်အားကစားအထိတ်မှတ်တောထွက်ပစ္စည်းအမျိုးအစားတွေတင်သွင်းခြင်းအပါအဝင်အမဲလိုက်အားကစားနဲ့ဆက်နွယ်တဲ့ပြုမှုဆောင်ရွက်ချက်တွေကိုလည်းခွင့်ပြုတော့မှာမဟုတ်ပါဘူး။လွန်ခဲ့တဲ့နှစ်ပေါင်း20လုံးကတည်းကချင်းသိပ်ကောင်ရီ43ရာခိုင်နှုန်းကျဆင်းလာခဲ့တာဟာချင်းသိပ်တွေနေထိုင်ကျဆားရာနေရာဆုံးရှုံးလာမှုစကြက်ကွင်းပြောင်းမှုတိုးပွားလာတဲ့လူဦးရေနှုန်းအတိုင်းချင်းသိပ်တွေကိုတပ်ဖြတ်နှုန်းမြင့်မားလာမှုတွေကြောင့်ဖြစ်ပါတယ်။အဲ့ဒီအချက်တွေကိုထိထိရောက်ရောက်အကာအကွယ်ပေးနိုင်ဖို့သက်ဆိုင်ရာတိုင်းပြည်တွေမှာဘန်ဒါရေးနဲ့တခြားအရင်းမြစ်တွေမလောက်ကတာကလည်းချင်းသိပ်တွေရှားပါးလာနေမှုပေါ်မှာအဓိကသက်ရောက်စေပါတယ်။အမှုဆောင်ညွှန်ကြားရေးမှူးရဲ့အမိန့်အရ9နှစ်တော်ရိုင်းတရိတ်ဆန်စောင့်ရှောက်ရေးဌာနအနေနဲ့တော်ရိုင်းတရိတ်ဆန်ဆိုင်ရာဥပဒေချိုးဖောက်သူတွေရဲ့အန်ဒီယက်ကနေကမ္ဘာအရှားပါဆုံးတော်ရိုင်းတရိတ်ဆန်မျိုးစိတ်တွေကိုကာကွယ်ပေးဖို့ကြိုးပမ်းအားထုတ်မှုတွေကိုစတဲ့တဘူတိုးမြင့်ထားပါတယ်။အမဲလိုက်အားကစားအထိတ်မှတ်ပစ္စည်းတွေတခြားတော်ရိုင်းတရိတ်ဆန်တွေဒါမှမဟုတ်တရိတ်ဆန်တွေရဲ့ခန္ဓာအစိတ်ပိုင်းတွေကိုအမေရိကန်ပြည်ထောင်စုရဲ့တင်ပို့ရဲဆိုတာအထူးခွင့်ရပါရပိုင်ခွင့်မဟုတ်ပါဘူး။
တော်ရန်ဒရိတ်ဆန်ဆိုင်ရာဥပဒေတွေကိုချိုးဖောက်သူတွေအတွက်တော့ဒီလိုအခွင့်အရေးမထိုက်တန်ဘူးဆိုတာတော်ရန်ဒရိတ်ဆန်ဥပဒေတွေကပြဋ္ဌာန်းထားပါတယ်လို့ညွှန်ကြားရေးမှူးအရှိကပြောပါတယ်သူကကျွန်တော်တို့ရဲ့နောက်မျိုးဆက်မှာဆက်ပြီးရှိနေရမယ့်တော်ရန်ဒရိတ်ဆန်တွေကိုပျက်စီးရပျက်စီးကြောင်းလုပ်နေကြတဲ့သူတွေကိုတော်ရန်ဒရိတ်ဆန်ဆိုင်ရာလုတ်ကင်ဆောင်ရွက်ခွင့်တွေလက်ခံရရှိခြင်းမရှိရအောင်ကျွန်တော်တို့ကဆွမ်းဆွမ်းတမန်ဆောင်ရွက်သွားမှာပါလို့ပြောပါတယ်တော်ရန်ဒရိတ်ဆန်ဆောင်ရှောက်ရေးဌာနအနေနဲ့ဒီလိုမျိုးတတော်ရွက်ပစ္စည်းတင်သွင်းခွင့်ရှောက်လွှာတွေကိုလည်းပေးရမယ့်ငွေကြေးကိုတိုးမြင့်တက်မှတ်သွားဖို့ဆောင်ရွက်နေပါတယ်။ချင်းသိဆိုတဲ့သတ္တဝါဟာကမ္ဘာမှာချစ်စရာအကောင်းဆုံးမျိုးစိတ်ထဲကတစ်မျိုးပါ။ကမ္ဘာကြီးရဲ့အမွေအနှစ်အဖြစ်ကျွန်တော်တို့ဝေးမျှခံစားနေကြရတဲ့အစားထိုးမရတဲ့အစိတ်ပိုင်းတစ်ခုလည်းပဲဖြစ်နေပါတယ်လို့မစ္စတာအရှိကပြောပါတယ်။ကျမတန်ဆွမ်းတဲ့ချင်းသေးတွေအာဖရိကတိုက်ရဲ့ဆာဗာနာမြက်ခင်းပြည်မှာနဲ့အိန္ဒိယတောနဲ့တွေမှာတွာလာနေတာကိုဆက်ပြီးတော့မြင်ကျင်နေဆိုရင်ဒါဟာအာဖရိကနဲ့အိန္ဒိယကလူတွေမှတင်တာဝန်ရှိတာမဟုတ်ပဲကျွန်တော်တို့အားလုံးအရေးတွေယူဆောင်ရွက်သွားရမှာဖြစ်ပါတယ်လို့လည်းမစ္စတာအရှိကပြောသွားခဲ့ပါတယ်ရှင
်မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
ဒါကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်သာဖြစ်ပြီးတော့ VOA ရဲ့သဘောထားအမြင်မဟုတ်တဲ့အကြောင်းပြောကြားလိုပါတယ်ခင်ဗျာတောတာရှင်များခင်ဗျာ VOA မြန်မာပိုင်းမနက်ခင်းအစီအစဉ်တွေကိုလိုင်းနိုမီတာ32 40နဲ့လိုင်းနိုမီတာ49တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာအခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်းကကြီးညာပေးပါမယ်ခင်ဗျာ
အီရန်နိုင်ငံရေပိုင်နဲ့ထဲဆက်ပြက်မျောပါသွားပြီးထင်းထင်းခံရတဲ့အမေရိကန်ရေတပ်အမှုဒဏ်10ဦးပြန်လည်လွတ်မြောက်လာတဲ့အပေါ်အမေရိကန်ပြည်ထောင်စုကကြိုဆိုလိုက်ပါတယ်ဒီကိစ္စဖြေရှင်းလိုက်နေတာဟာတန်တမာရေးအရာအောင်မြင်မှုဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောကြားလိုက်သလိုကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကလည်းအမေရိကန်စစ်မှုဒဏ်တွေသူတို့လက်ထဲပြန်ရောက်လာတဲ့အတွက်ဝမ်းမြောက်ကြောင်းပြောကြားပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာဗုဒ္ဓနေ့မှာမေရီလန်းပြည်နယ်ဆီဗာစပရင်ကIRC International Rescue Committee နိုင်ငံတကာဒုက္ခသည်ကယ်ဆယ်ရေးကော်မတီရုံးခွဲကိုတွားရောက်ခဲ့ပြီးမြန်မာ၊ဆီးရီးယား၊အီရတ်၊အီရီထရီးယား၊ကွန်ဂိုအပါအဝင်နိုင်ငံအများအပြားကနေအမေရိကန်နိုင်ငံကိုလာရောက်ကြတဲ့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။အမေရိကန်နိုင်ငံကိုဘဝသစ်ဆဖို့ရည်ရွယ်ချက်နဲ့ရောက်လာကြသူတွေရဲ့အောင်မြင်မှုတွေကိုတွေ့ရတဲ့အတွက်ဝမ်းမြောက်ကြောင်းနဲ့အမေရိကန်နိုင်ငံမှာအခြေတကျနေနိုင်အောင်အလုပ်လုပ်ဆောင်မှုတွေမှာအဆင်ပြေအောင်ကူညီပေးနေတဲ့အဖွဲ့တွေကိုလည်းကျေးဇူးတင်ကြောင်းဝန်ကြီးကယ်ရီကပြောကြားခဲ့ပါတယ်။ပြည်ကရတဲ့တရင်ပတ်အတွက်မြောက်ကိုရီးယားနိုင်ငံကစရုပ်ထအခြေမြောက်ညူဟိုက်ဒရိုဂျင်ဘုံဆန်သက်ဖောက်ခွဲခဲ့တာနဲ့ပတ်သက်ပြီးအထူးစိုးရိမ်ကင်းဖြစ်ကြောင်းမြန်မာအစိုးရကဇန်နဝါရီလ23ရက်နေ့ရက်စွဲနဲ့ကြေညာချက်တစ်စောင်ထုတ်ပြန်ပါတယ်နိုင်ငံတကာကလည်းဒီကိစ္စနဲ့ပတ်သက်လို့စိုးရိမ်ပူပန်တဲ့အကြောင်းဝိုင်းဝန်းပြောဆိုနေကြပြီးအေးအေးပိတ်ဆို့မှုတွေလုပ်ဖို့ဆောင်ရွက်နေတဲ့အချိန်မှာအခုလိုမြန်မာအစိုးရရဲ့ကြေညာချက်ထွက်ပေါ်လာတာပါမြောက်ကိုရီးယားရဲ့နျူကလ িয়ার ဆန်သက်မှုဟာလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်တာဖြစ်တဲ့အပြင်နိုင်ငံတကာလက်နက်မပြန့်ပွားရေးသဘောတူညီချက်ကိုထိခိုက်စေပြီးဒေသတွင်းတင်းမာမှုကိုလည်းမြင့်တက်စေတယ်လို့နိုင်ငံသားဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာဝါရှင်တန်ဒေသစံတော်ချိန်ဗုဒ္ဓဟူးနေ့ည7နာရီလောက်မှာထွက်မဲ့အမေရိကန်ထီပါဝါဘောရဲ့စုစုပေါင်းစုချင်းငွေဟာအခုအချိန်မှာကမ္ဘာထီသမိုင်းမှာအများဆုံးစုချင်းအဖြစ်နဲ့အမေရိကန်ဒေါ်လာ1500ရှိသွားပြီဖြစ်တဲ့အတွက်လူအတော်များများကထိလက်မှတ်တွေဝယ်ပြီးစစ်လုရှားစွာနဲ့စောင့်ဆိုင်းနေကြပါတယ်။တခြားအမေရိကန်နိုင်ငံသားတွေနေတူအမေရိကန်နိုင်ငံမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေဟာလည်းပါဝါဘောထီကိုစိတ်အားထက်သန်စွာထိုးထားကြတဲ့အကြောင်းမေရီလန်းပြည်နယ်ဒေသခံတွေကပြောပါတယ်ဒီပါဝါဘောထီကိုအမေရိကန်နိုင်ငံသားတွေနဲ့မကဘဲတရုတ်နိုင်ငံသားတွေအပါအဝင်နိုင်ငံတကာမှာရှိနေကြသူတွေကလည်းအသိမိတ်ဆွေတွေကတစ်ဆင့်အင်တာနက်အွန်လိုင်းကနေလန့်ထိုးတဲ့သူတွေလည်းရှိနေပါတယ်ဒီထီဟာအမေရိကန်နိုင်ငံအတွင်းမှာပြည်နယ်ပေါင်း50ရှိတဲ့အထက်ကပြည်နယ်ပေါင်း54ပြည်နယ်မှာထိုးနိုင်ကြတာလည်းဖြစ်ပါတယ်ခင်ဗျာ
သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်ဒီမနက်အစီအစဉ်ထုတ်လုပ်ရင်မူကဥဆန်မိုးဝေဖြစ်ပြီးတော့အင်ဂျင်နီယာကတော့ဒါရစ်မဲဖြစ်ပါတယ်ကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ် VOA အမေရိကန်တန်မနက်ဖတ်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်အားပေးခဲ့ကြတဲ့တောတာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.